Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ1ရက်ကြာတာပတိနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကို line to meter 30 40နဲ့48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမန္တလေးချမ်းနဲ့အတူညင်ညာပေးမှာပါ။လာမယ့် January 20စတင်ပြီးသမရတာဝန်ထမ်းဆောင်တဲ့ကအငင်းပါဝတ်ဖြစ်လာမှာကိုရှောင်ရှားဖို့အတွက်အရေးကောက်ခံသမရဒေါနယ်ထရမ့်ကသူ့ရဲ့နိုင်ငံတကာမှာစီးပွားရေးကဏ္ဍတွေကိုလှုပ်ဆောင်နေမှုအလုံးကိုရပ်ဆိုင်မယ်လို့ပြောကြားလိုက်ပါတယ်။ကျေးဇူးမြန်မာနှစ်နိုင်ငံနယ်ဆက်ဒေသအရေးပေါ်အခြေအနေတစ်စုံတစ်ရာပေါ်ပေါက်လာရင်တုံ့ပြန်နိုင်မှုလုံခြုံရေးတွေတင်းကျပ်ထားတယ်လို့ကြေကွာဝေးဝန်ကြီးဌာနကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပေါင်ရင
်။ကောင်းပါပြီရှင်။ဒီမနေ့သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
中国军队对此表示严重关切。强烈敦促缅甸冲突有关方面。
中国马内扎龙中英给三内八的比第二牛大嘎国也问你谈那标棍呀标多大吧别生我那白马那生呀吧没第一张内住。နိုင်ငံကလူမှုအတိုင်းဝိုင်းတွင်လူခွင့်ရေးခြေနေပေါ်ကုလသမဂ္ဂရဲ့သတိပေးပြောဆိုချက်တွေနဲ့အိန္ဒိယနိုင်ငံကငွေဆက်ကူဖြတ်သိမ်းမှုကြောင့်ဘသူတွေကအထင်နာစေတယ်ဆိုတဲ့အကြောင်းတွေအပြင်သောရရှင်တွေကိုတေးသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုတော်ခင်မြတ်သက်နဲ့မန္တန္တာချန်လို့ပြောပြပေးပါမယ်ရှင
်။လာမယ့် January 20ရက်နေ့မှာစတင်ပြီးသမ္မတတာဝန်ထမ်းဆောင်တဲ့အခါအငင်းပွားပွဲဖြစ်လာမှာတွေကိုရှောင်ရှားနိုင်မှုအတွက်သူ့ရဲ့နိုင်ငံတကာမှာလှုပ်ဆောင်နေတဲ့စီးပွားရေးကဏ္ဍကိုလှုပ်ဆောင်တော့မှာမဟုတ်ဘဲသမ္မတတာဝန်ကိုပဲလုံးဝထမ်းဆောင်သွားမယ်လို့အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အချမ်းသာဆုံးအမေရိကန်သမ္မတတယောက်ဖြစ်လာမဲ့ထရမ့်ကသူ့ပိုင်ဆိုင်တဲ့ဟိုတယ်လုပ်ငန်းခေါင်းကွင်းတွေအပန်းဖြေစခန်းတွေထရမ့်တက်စိတ်ပါတဲ့လူသုံးကုန်ပစ္စည်းတွေရုံးအဆောက်အဦတွေနဲ့လူနေအဆောက်အဦတွေနဲ့ပတ်သက်တဲ့ကိစ္စအဝဝကိုမကြခင်မှာပဲသူတာဝန်ယူဆောင်ရွက်တော့မှာမဟုတ်ကြောင်းဗိုလ်တဖူးနေကသူ့ရဲ့ Twitter စာမျက်နှာမှာဇက်တိုက်ရေးသားခဲ့တာပါ။သူ့ရဲ့ပိုင်ဆိုင်မှုတွေဟာအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း18နိုင်ငံမှာရှိနေပြီးတန်ကြေအဖြစ်ဒေါ်လာဘီလီယံပေါင်းများစွာရှိနေတာပါ။ထရမ့်အနေနဲ့သူ့ပိုင်ဆိုင်မှုတွေအားလုံးနဲ့အဆက်ဖြတ်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ဥပဒေကနေဘာမှမသတ်မှတ်ထားပါဘူး။ဒါပေမဲ့သူ့အနေနဲ့ဒါဟာအမေရိကန်သမ္မတတယောက်အနေနဲ့ကြည့်ရင်တိတ်ကိုအရေးပါကြောင်းသူ့ရဲ့များပြားလာတဲ့လုပ်ငန်းပေါင်းစုံနဲ့သမ္မတအလုပ်ကြာပြဿနာတစ်စုံတစ်ရာအဖြစ်မခံနိုင်ဘူးလို့ပြောကြားခဲ့တာပါ။ဒါပြင်သမ္မတတာဝန်ဟာအမတန်ကိုမှအရေးပါတဲ့အလုပ်တစ်ခုပါလို့လည်းပြောပါတယ်။ဒါပေမဲ့သူ့ရဲ့အစီအစဉ်ထဲမှာမြောင်များလာတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအတွက်တရားစီမံခန့်ခွဲမဲ့သူလက်ထဲကိုလွှဲခဲ့မှလားထရမ့်မိသားစုတဲကတယောက်ယောက်ကမှထိမ့်ချုပ်မှုတွေမလုပ်ဘူးလားဆိုတာတွေအပြင်တခြားသူ့အစီအစဉ်တွေကိုတော့ဘာမှတဲတဲကိုကိုမသိရသေးပါဘူးထရမ့်ကတော့သူ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေမှုတွေအဆုံးသတ်စေမဲ့တရားဝင်ဆိုင်ရဲ့စာတမ်းတွေကိုအကြမ်းရေးသားနေပြီလို့ပြောကြားခဲ့တာပါ
အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်ကယင်းနှိမ့်မြုပ်နှံမှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဟောင်းစတီဗန်နူချင်းကိုဗဏ္ဍာရေးဝန်ကြီးဂရေကျွဲတထည်ကြီးဝယ်ဘာရော့စ်ကိုကူးတန်းရောင်းဝယ်ရေးဝန်ကြီးတွေဖြစ်အမည်စင်တင်သွင်းမှုတွေနဲ့အတူသူ့ရဲ့ပြည်တွင်းမူဝါဒရေးရာအဖွဲ့အတွက်ရွေးချယ်မှုတွေဆက်လုပ်နေပါတယ်ရှေ့လာမယ့်ဆယ်စုနှစ်အတွင်းအလုပ်အကိုင်25သန်းကျော်ဖန်တီးပေးမဲ့ရွေးကောက်ခံသမ္မတရဲ့ America First စီးပွားရေးအစီအစဉ်ကိုအကောင့်ထည့်ဖော်ရေးမှာသူတို့နှစ်ဦးကအဓိကဦးဆောင်သွားမှာဖြစ်တယ်လို့လည်းထရန့်အစိုးရအဖွဲ့ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဗဏ္ဍာရေးလုပ်ငန်းရှင်တယောက်ဖြစ်အတွေ့အကြုံရှိတဲ့နှုချင်းကိုရွေးချယ်လိုက်တဲ့အတွက်ထရန့်ရွေးကောက်ပွဲအနိုင်ရပြီးကတည်းကစံချိန်တင်ရလောက်တဲ့အထိအစုရှယ်ယာဈေးတွေတက်ခဲ့တဲ့Wall Street ယင်းနှိမ့်မြုပ်နှံမှုဈေးကွက်အတွက်အလားအလာကောင်းမဲ့လက္ခဏာတစ်ခုလည်းဖြစ်လာနိုင်ပါတယ်။ကုသရေးဝယ်ရေးဝန်ကြီးအဖြစ်အမည်တင်သွင်းခံရသူ Ross ကတော့ကြည်ရင်းပြပါကအမေရိကန်စီးပွားရေးလုပ်ငန်းတွေကိုကြီးကြပ်ရမှာဖြစ်ပါတယ်။နှုတ်ချင်းအားဆိုရင် Trump ရဲ့မဲဆွယ်လှုပ်ရှားမှုတွေမှာအမျိုးသားဗဏ္ဍာရေးဆိုင်ရာဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ Goldman Sachs ကုမ္ပဏီမှာ18နှစ်ကြာတာဝန်ယူခဲ့ပြီးတဲ့နောက်ပိုင်း Hollywood ဘက်ကိုအာရုံပြောင်းခဲ့တဲ့နှုတ်ချင်းဟာAvatar နဲ့ Iceman လို့နာမည်ကြီးရုပ်ရှင်တွေအတွက်ငွေကြေးစိုက်ထုတ်ခဲ့သူလည်းဖြစ်ပါတယ်
စီးရီးယားနိုင်ငံကအကြီးဆုံးမြို့ကြီးတစ်မြို့အဖြစ်ကနေတင်းကျိုင်းဒဇပင်ကြီးလို့ဖြစ်လာနေတဲ့အလက်ပိုမြို့ကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာကနေကိုတက်နိုင်တဲ့အာဏာကုန်သုံးပြီးမြို့အရှိပိုင်းကအရက်သားတွေကိုအကာအကွယ်ပေးနိုင်အောင်တက်နိုင်တဲ့နေရာလှုပ်ဆောင်ကြပါလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာ အထူးကဲကပန့်ချလိုက်ပါတယ်။ဗုဒ္ဓဘူးနဲ့ကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာစတီဖန်အိုဘရိုင်းကအခုလိုပြောကြားလိုက်တာပါ။အလက်ပုံမျိုးအရှိပိုင်းတဘုံတွေထိန်းချုပ်ထားတဲ့ရက်ကွက်တွေမှာနေထိုင်သူ2000ခွဲလောက်ဟာဥယျာဉ်ဆန့်ခွာထွက်ပြေးနေတာတွေ့ရပြီးလမ်းမဲ့ရက်ပိုင်းအတွင်းမှာလည်းနောက်ထပ်ထောင်နဲ့ချီပြီးရှိလာအောင်မို့ထွက်ပြေးသူအရေးအတွက်ဟာနိုင်ပိုင်းလိုက်ပဲအပြောင်းလဲတွေရှိနေပါတယ်လို့ပြောပါတယ်။လောလောဆယ်မှာလူတွေကအဲ့ဒီကဒေတာကနှစ်သိန်းခွဲပိတ်မိနေတာကိုသာအာယုံဆိုင်နေကြပေမဲ့စီးရီးယားနိုင်ငံတန်ဟွာမှာလည်းတကယ်တော့ခုနှစ်သိန်းကျော်ရှိနေတာပါလို့ပြောပါတယ်။အခုဆောင်းရသည်ရောက်လာတဲ့အချိန်တိုင်အောင်အဲ့ဒီလူတွေအတွက်အနာဂတ်ဟာမရင်မယားဖြစ်နေသေးတာမို့လုံခြုံရေးကောင်စီအနေနဲ့အဲ့ဒီဒေတာကံတွေရဲ့လုံခြုံရေးအကူအညီပေးရေးလှုပ်ရှားတွေတွားရောက်နိုင်ရင်းနဲ့အတားအဆီးတွေအလုံးအဆုံးသတ်ရေးဆိုင်ရာအရေးပါတဲ့အကိစ္စရဲ့တုံးကိုဦးစားပေးပြီးဆောင်ရွက်ပေးပါလို့လည်းပန်ကြားခဲ့ပါတယ်။
ကိုလံဘီယာဆိုရနဲ့ Fast တဘုံအဖွဲ့တို့ကြားနောက်ဆုံးငင်းငယ်ရေးသဘောတူညီချက်ရယူမဲ့အစီအစဉ်ကိုအထက်လွှတ်တော်ကအတိပြုလက်ခံလိုက်တဲ့အတွက်သဘောတူညီချက်ရနိုင်မှုခြေလှမ်းတလှမ်းနှီးစပ်သွားပါတယ်။ငင်းငယ်ရေးအစီအစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်မှလည်းဗုဒ္ဓဟူးနေ့ကစဉ်းစားနေကြတာပါ။ပြီးခဲ့တဲ့သဘောတူညီချက်ကိုတော့လူလူဆန္ဒခံယူပွဲကျင်းပရမှာပယ်ချခံခဲ့ရပြီးတဲ့နောက်သမရဂျူအန်မန်နျူအယ်ဆန်တိုစ်နဲ့ Fast တဘုံကောင်းဆောင်ရိုဒရီဂိုလွန်ဒိုနိုတို့ပြီးခဲ့တဲ့တည်င်းပတ်တဲ့ဘိုဂိုတာမြို့မှာလက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီချက်အသစ်ကိုလွှတ်တော်ကသာအတည်ပြုပေးရမှာဖြစ်ပြီးလူလူရဲ့ထောက်ခံမှုရဖို့ကတော့မလိုပါဘူး။ဥပဒေပြုအမတ်တွေအစိုးရတာဝန်ရှိသူတွေနဲ့သဘုံတွေရဲ့တားကောင်ဖြစ်ခဲ့ရသူတွေကြား12နာရီကြာအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ထောက်ခံမဲ85မဲကန့်ကွက်မဲမရှိတဲ့အထက်လွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်။လက်ရှိရထားတဲ့ငင်းငယ်ရေးသဘောတူညီချက်ဟာအတိမ်းဆောင်မခံနိုင်တာကြောင့်သဘောတူညီချက်အသစ်ကိုလွှတ်တော်ကိုယ်စားလှယ်တွေထောက်ခံကြဖို့နဲ့ကိုလံဘီယာနိုင်ငံအတွက်အရေးကြီးတဲ့အခိုက်အတန့်တစ်ခုကိုရောက်ရှိနေပြီဖြစ်ကြောင်းကိုလည်းအစိုးရရဲ့စစ်ဆန်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ကပြောဆိုခဲ့ပါတယ်။52နှစ်ကြာပြည်တွင်းစစ်အဆုံးသတ်ရေးကြိုးပမ်းမှုအတွက်ငင်းငယ်ရေးနိုဘယ်ဆုချီးမြှင့်ခံခဲ့ရတဲ့သမရဆန်တိုစ်ကတော့အများကမျှော်လင့်ဆောင်ဆိုင်နေတဲ့ငင်းငယ်ရေးအတွက်အထက်လွှတ်တော်ကအတည်ပြုပေးခဲ့တဲ့အပေါ်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။
New American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကမနေ့ကင်းတဲ့ရင်ကိုဆက်လက်ညင်ညာနေပါတယ်။တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသမှာအရေးပေါ်အခြေအနေတစုံတရာပေါ်ပေါက်လာရင်တုံ့ပြန်နိုင်မှုအတွက်လုံခြုံရေးတွေတင်းကျပ်ထားတယ်လို့တရုတ်ကာကွယ်ဝင်ကြီးဌာနပြောခွင့်ရရန်ယူယွန်းကဗုဒ္ဓဘူးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်စစ်တပ်ကစိုးရိမ်ပူပန်မှုရှိနေတယ်လို့တရုတ်နိုင်ငံသားတွေအတွက်ထိရောက်တဲ့အကာအကွယ်ပေးမှုတွေလုပ်ပေးပါလို့မြန်မာအစိုးရကတိုက်တွန်းခဲ့တာပါ။တရုတ်နိုင်ငံဘက်ကထွက်ပြေးတင်းရှောင်လာကြတဲ့ဒေသခံတွေကိုနေရာချထားပေးဖို့နဲ့နေဆက်ဒေသတည်ငြိမ်ရေးအတွက်တရုတ်စစ်တပ်ကအဲ့ဒီဒေသအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့အင်ကာနေမှာတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံချိုင်းဝန်ကြီးဝမ်းရီကအပြစ်ခတ်ရက်ဆဲဖို့ပန်ကြားခဲ့ပါတယ်တရုတ်နိုင်ငံရဲ့နေဆက်အနီးလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတဲ့အပေါ်မှာတရုတ်ရဲ့စိုးရိမ်မှုရှိတာကိုမြန်မာဘက်ကအလေးထားတယ်လို့တရုတ်အစိုးရကဆက်လက်ပံ့ပိုးပေးစီလိုကြောင်းဒေါက်တာတင်မျိုးဝင်းကပြောကြားခဲ့တယ်လို့တရုတ်အစိုးရထုတ် Global Times သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံဟာတရုတ်နိုင်ငံဟာမြန်မာပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်တဲ့မူဝါဒကိုကန့်ဆဲထားပြီးမြန်မာဘက်ကဆန္ဒအတိုင်းအပြုသဘောဆောင်တဲ့ကဏ္ဍကနေပါဝင်ဆောင်ရွက်ဖို့အတွက်ဆန္ဒရှိကြောင်းနေဆက်ဒေသတည်ငြိမ်အေးချမ်းရေးအတွက်နှစ်နိုင်ငံစလုံးကအဆင့်မြင့်တန်တမာရင်းနဲ့စီးရပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်တဲ့ကြောင်းတရုတ်နိုင်ငံကျိုင်းဝန်ကြီးကပြောဆိုခဲ့တယ်လို့တရုတ်နိုင်ငံကျိုင်းဝန်ကြီးဌာနဗုဒ္ဓဘူးနေ့မှာသတင်းထုတ်ပြန်ထားတာပါနိုဘမ20ရက်နေ့မှာစတင်ပြီးတိုင်းနယ်လက်နက်ကင်အဖွဲ့၄ဘွဲ့ပေါင်းပြီးရှမ်းပြည်နယ်မူဆယ်မြို့နယ်ဝင်းကျင်မှာရှိတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေအပြင်105မိုင်နယ်ဆက်ကုံသွေးစခန်းကိုပါပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစလို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နယ်ဆက်တလျှောက်ရွာပေါင်း30နီးပါးကတရုတ်နိုင်ငံနဲ့ထွက်ပြေးတိမ်းရှောင်ခဲ့သူပေါင်း5000နီးပါးရှိနေမယ်လို့ခန့်မှန်းကြပါတယ်
ပိုင်ဆိုင်မှုအတွက်ညင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာပြပကလေရင်တွေကိုစောင့်ကြည့်ပိုင်ခွင့်ရှိမဲ့လေချောင်းကာကွယ်ရေးဆိုင်ရာခွဲခြားစစ်ဆေးရေးဇုန်နယ်မြေတစ်ခုကိုတိစောက်ဖို့တရုတ်နိုင်ငံကအသင့်ဖြစ်နေပြီလို့နိုင်ငံပိုင်အဖွဲ့အစည်းတစ်ခုကသတိပေးလိုက်ပါတယ်။ဒါပေမဲ့လည်းအစီအစဉ်ဟာလေချောင်းသွားလာမှုတွေကိုတားဆီးနိုင်မှာမဟုတ်ပဲတခြားနိုင်ငံတွေအနေနဲ့ဒေါသထွက်စရာသာဖြစ်လိမ့်မယ်လို့လည်းစမ်းစစ်သူတွေကမြင်ကြပါတယ်။အစီအစဉ်အရညင်းပွားနေတဲ့ပင်လယ်ပြင်မှာနိုင်ငံသားသင်္ဘောတွေသွားလာမှုကိုထိန်းချုပ်မဲ့ခြေလမ်းတွေလည်းဇက်တိုက်လိုက်ပါလာမှာဖြစ်ပါတယ်။ဒါဟာဆိုရင်တရုတ်နိုင်ငံကရေပိုင်နဲ့နယ်မြေအများစုကိုပိုင်ဆိုင်ကြောင်းပြောဆိုနေတာတွေဟာ တရားဝင်မှုမရှိကြောင်းပြီးခဲ့တဲ့ဇူလိုင်လတဲ့နိုင်ငံတကာခုံသမားတွေရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကသူပိုင်ဆိုင်ကြောင်းပြဖို့ရည်ရွယ်နေတာကိုပြသရာရောက်ပါတယ်။အငင်းပွားနေတဲ့ပင်လယ်ပြင်မှာပြီးခဲ့တဲ့နှစ်အတွင်းအမေရိကန်ကကင်းလက်ထောက်လန်းမှုပေါင်းခန့်မှန်းချေအကျိန်900လောက်ရှိခဲ့ပြီးတော့ဒီလိုလောရက်တွေကိုမရက်ဘူးဆိုရင်တရုတ်နိုင်ငံအနေနဲ့လေကြောင်းကာကွယ်ရေးစုံနယ်မြေတိစောက်ဖို့အသင့်ရှိနေတဲ့အကြောင်းတရုတ်ဆိုရပိုင်းတောင်တရုတ်ပင်လယ်ပြင်လေလာရေးဆိုင်ရာသုတေသနဌာနကပြောဆိုခဲ့တာပါ။အမေရိကန်ဆိုရကတော့တရုတ်နိုင်ငံရဲ့အိမ်ကြီးချင်းနိုင်ငံတော်တော်များများနဲ့မဟာမိတ်ဖွဲ့ထားသလိုတောင်တရုတ်ပင်လယ်ပြင်တွင်နေရာတော်တော်များများကိုလည်းနိုင်ငံတကာရေးပိုင်နဲ့အဖြစ်သာအတိအမှတ်ပြုထားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ဟာတရုတ်နိုင်ငံရဲ့အင်အားကြီးထွားမှုကိုထိန်းချုပ်ဖို့စူးစမ်းတဲ့လုပ်ရဖြစ်တယ်လို့ပြောဆိုနေတာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့စက်တဘာ9ရက်နျူကလ িয়ার ဆန်းသတ်မှုတွက်စီးပွားရေးအရေးယူထန်ခတ်မှုအသစ်ချမှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်တဖူးနေကကန့်ကွက်သူမရှိတညစ်တညွတ်တဲ့မဲပေးခဲ့ကြပါတယ်။မြောက်ကိုရီးယားပြည်ပပုတ်ကုံစုစုပေါင်းရဲ့၄ဘုံတဘုံနဲ့ညှိမှညှရတဲ့ခန့်မှန်းငွေတစ်နှစ်ကိုဒေါ်လာ300,000ကျော်ဝင်ငွေရနေတဲ့စီးပွားရေးခန္ဓာကိုပြတ်မှတ်ထားအရေးယူမှာဖြစ်ပြီးဒါဟာမြောက်ကိုရီးယားအတွက်နျူကလ িয়ার နဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်တွေလုံနိုင်အောင်ပံ့ပိုးပေးနေတဲ့ငွေသားဖြစ်ပါတယ်။အခုလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရမြောက်ကိုရီးယားကျန်းမာရေးတင်ပို့လုပ်ငန်းဦးတည်ပြစ်မှတ်ထားအရေးယူမှာပါ။ဒီလုပ်ငန်းဟာဒီနှစ်ထဲမှာရင်ဒေါ်လာ100,000ကျော်ဝင်လာစေမယ်လို့ခန့်မှန်းထားတဲ့တခုတည်းသောအကြီးမားဆုံးနိုင်ငံခြားဝင်ငွေဖြစ်ပါတယ်။ဒီကျန်းမာရေးပြင်ပရောင်းချမှုကရလာတဲ့ငွေတွေကိုမြောက်ကိုရီးယားပြည်သူတွေအတွက်တုံးတာမဟုတ်ဘဲမြောက်ကိုရီးယားအာဏာရှင်ကတရားမဝင်လက်နဲ့ထုတ်လို့အစီအစဉ်တွေထုတ်ဖို့အတွက်တုံးနေတာဖြစ်ကြောင်းကုလသမဂ္ဂဆိုင်အမေရိကန်သမ္မတကြီးဆမန်သာပါဝါကပြောပါတယ်။အရေးယူမှုတွေထဲမှာချီးနီနီကယ်ငွေနဲ့တင်ပို့မှုတွေကန့်တက်ဖို့ရှိတယ်လို့မြောက်ကိုရီးယားအရာရှိ12ဦးနဲ့အဖွဲ့အစည်း10ခုတွေပိုင်ဆိုင်မှုတွေကိုထိန်းချုပ်မှာဖြစ်ပြီးသူတို့အတွက်ခီးသွားလာမှုကန့်တက်ပိတ်ပင်တာတွေပါလှုပ်ဆောင်မှာဖြစ်ပါတယ်
။ဘရာဇီးနိုင်ငံကဘောလုံးသမားတွေလိုက်ပါလာပြီးကိုလံဘီယာနိုင်ငံမက်ဒလင်မြို့အနီးမှာတနင်္လာနေ့နောက်ပိုင်းကပြတ်ကျခဲ့တဲ့ဗြိတိန်နိုင်ငံလုတ်လေယာဉ်ပေါ်ကလူ80နဲ့အတူသေဆုံးခဲ့တဲ့လေယာဉ်မှုကပြတ်မကျခင်ချိန်လေးမှာပဲလေယာဉ်မှာစီကုံနေပြီလို့ပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေကိုပေါက်ကြားခဲ့တဲ့ပြန်တမ်းမှုမှတ်တမ်းတွေမှာတွေ့ရပါတယ်။ကိုလံဘီယာသတင်းဌာနတွေရရှိခဲ့ကြတဲ့လေကြောင်းခီးစဉ်ကုတ်ကဲရေးဌာနရဲ့၄မိနစ်စာအသံမှတ်တမ်းမှာတော့လေယာဉ်စစ်ပိုင်းဆိုင်ရာလုံးဝချိုးယွင်းနေပြီးစီမရှိတော့တဲ့အတွက်အရေးပေါ်လေယာဉ်ဆင်းသက်ခွင့်ပေးဖို့ကိုလေယာဉ်မှုရဲ့တောင်းဆိုသံထပ်တလဲလဲကြားခဲ့ရတာဖြစ်ပါတယ်။အနားမှာအတူရှိနေပြီးရေဒီယိုကိုနားဆွင့်နေတဲ့အသက်ရှင်ကြံရည်သူတွဲဘက်လေယာဉ်မှုတစ်ယောက်နဲ့လေယာဉ်ဝန်ထမ်းတစ်ယောက်တို့ကလည်းတေဆုံသွားတဲ့လေယာဉ်မှုကအရေးပေါ်တောင်းခံခဲ့ကြောင်းပြောပြခဲ့တယ်လို့ဗုဒ္ဓဟူးနေ့ကရရှိခဲ့တဲ့အသံမှတ်တမ်းကလည်းပြောဆိုချက်နှစ်ခုစလုံးကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါခင်မြွန်းတန်းနဲ့မနန္ဒာချန်တို့ကြေညာပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်တဲ့အချိန်နဲ့တပြေးညီ VOA Internet ဆာမျက်နှာ burmese.voanews.com မှာဝင်ရောက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့တရုတ်မြန်မာနယ်စပ်လုံခြုံရေးဆိုင်ရာသတင်းလွှာကိုတင်ပြပေးပါမယ်မြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်မှာတရုတ်တပ်မတော်ဘက်ကလုံခြုံရေးကင်းလက်မှုနဲ့အခြေအနေတွေပုံမှန်ဖြစ်အောင်ထိန်းချုပ်နိုင်ဖို့အလေးထားဆောင်ရွက်နေကြောင်းတရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနကမနေ့ကပြောကြားလိုက်ပါတယ်။ဒီအတောအတွင်းမှာပဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့ဆွေးနွေးဖို့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုရောက်ရှိနေပါတယ်။ပြည်စုံကိုတော့မိုင်းအင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။
ရှမ်းပြည်မြောက်ပိုင်းနယ်စပ်မှာတိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကြောင့်နယ်စပ်လုံခြုံရေးကိုထိခိုက်မှုတွေရှိနေတဲ့အပေါ်တရုတ်တပ်မတော်ကလုံခြုံရေးစစ်အင်အားအပြည့်နဲ့အသင့်အနေထားဆောင်ရွက်နေကြောင်းတရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ရန်ယူဂျင်းကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။同时中国军队积极配合地方
နယ်စပ်လုံခြုံရေးခိုင်မာဖို့ထိန်းချုပ်ဖို့လုံခြုံရေးအကာအကွယ်ကိုမြင့်တင်ဖို့နဲ့အရေးပေါ်အခြေအနေအားလုံးအတွက်အသင့်ပင်ထားဖို့တရုတ်တပ်မတော်ဘက်ကဆောင်ရွက်နေပါတယ်။နိုင်ငံရဲ့အချုပ်အခြာနဲ့နေဆက်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးပိုင်ဆိုင်မှုတွေကိုတရုတ်ဘက်ကပြက်ပြက်သားသားအကာအကွယ်ပေးမှာဖြစ်ပါတယ
်။ဒါ့အပြင်နေဆက်ဒေသမှာပုံမှန်အခြေအနေတွေဖြစ်အောင်ထိန်းသိမ်းနိုင်ဖို့တရုတ်တပ်မတော်အနေနဲ့တည်နယ်အစိုးရဌာနတွေနဲ့ပူးပေါင်းပြီးတရုတ်နယ်စပ်ထက်ကျော်ပြီးထွက်ပြေးလာတဲ့မြန်မာဘက်ကစစ်ပြေးဒုက္ခသည်တွေကိုလိုအပ်တဲ့အကူအညီတွေပေးနေကြောင်းလည်းရန်ယူဂျန်းကပြောသွားပါတယ်
။中国军队对此表示严重关切。
မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေပေါ်တရုတ်စစ်တပ်အနေနဲ့အလုံးမဲစိုးရိမ်မခင်ဖြစ်မိပါတယ်။ဒါပြင်ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့တပ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တရုတ်ဘက်ကလုံခြုံရေးစိုးရိမ်မခင်ဖြစ်မှုကိုအလေးနဲ့ထားဖို့တိုက်တွန်းပါတယ်။တရုတ်မြန်မာနယ်စပ်မှာစစ်ရေးထိန်းချုပ်မှုမြင့်တင်ဖို့မြန်မာဘက်ကအဖွဲ့အစည်းတွေ
ထိတိရရောက်ဆောင်ရွက်ပြီးတော့နောက်တစ်ခါဒီလိုပဋိပက္ခမျိုးထပ်ပြီးတော့မဖြစ်ဘူးတားဆီးနိုင်မယ်လို့တရုတ်ဘက်ကမျှော်လင့်ပါတယ်အခုလိုတရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတဲ့နေရာမှာမြန်မာအဖွဲ့အစည်းတွေဆိုတဲ့နေရာမှာတိုင်းဒေသနဲ့နိုင်ငံအဖွဲ့တွေကိုရည်ရွယ်တာဖြစ်တယ်လို့တရုတ်မြန်မာအရေးကြွမ်းကျင်သူ American Tesai Stimson Center ကတရုတ်သူတွေတီးရွှန်းစံကအခုလိုသုံးသပ်ပါတယ်
The reference that they have made too is Burmese parties. So although they did not specify which party
Agulo Tiyau Amyo Da Ka Kwe Yee Win Yi Thana ye Pyo Kun Ya Pauk Ga Myama Apwe Si Rwe Lo Yin Nyun Pyo So Twa Bime Be Apwe Si Go Yin Nyun Mi Pyo De Le So Ra Go Ro Ati Ja Pyo Ma Twa Ba Bu Da Bime Tiyau Aso Ya Ni Ne Yin Nyun Jin Da Ga Ro Di Di Chain Sat Tin Mi Tai Khai De Tai Yin Da Le Ne Kain Apwe Rwe Be Go Po Bi U Ti Pyo Twa Da Phit Ba De
Di Daw Twe Ma Be Tiyau Nai Ngan Go Yauk Shi Ni De မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ကိုယ်စားလှယ်ဖွဲ့ဟာနိုဝင်ဘာလ29ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဝမ်ယီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘာအကြောင်းအရာတွေအဓိကဆွေးနွေးသလဲဆိုတာအသေးစိတ်မသိရပေမဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရုတ်ဘက်ကပါဝင်ကူညီနိုင်မဲ့အခမ်းအနားကိုဆွေးနွေးနိုင်ကြောင်းရွန်းစန်ကပြောပါတယ
်။ And so far the Chinese have been very conciliatory and at least it demonstrated a cooperative tone in that discussion
အခုချိန်ထိတော့တရုတ်အစိုးရဘက်ကပြန်လည်တင့်မြတ်ရေးလမ်းကြောင်းကိုလှုပ်လာခဲ့ပြီးဒီဆွေးနွေးပွဲတွေထဲမှာဆိုရင်လည်းပူးပေါင်းဆောင်ရွက်မှုအကြောင်းပြသနေပါတယ်ဒီတော့အခြေအနေတွေအားလုံးကိုခြုံငုံသုံးသပ်ကြည့်မယ်ဆိုရင်နံပါတ်1အချက်ကမြန်မာနိုင်ငံမြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကတိုက်ပွဲတွေပြန်ပြီးဆတာရဲ့နေဆလုံးဂျုံရေးကိုထိခိုက်စေတဲ့အခြေအနေကိုတရုတ်အစိုးရကအလွန်အင်မတန်မှစိတ်ပျက်မိပါတယ်နံပါတ်2အချက်ကတရုတ်အနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညှိနှိုင်းဆွေးနွေးနိုင်ဖို့သူတို့ရဲ့အခမ်းအနားကိုတိုးမြှင့်ဆောင်ရွက်မယ်ဆိုတာကိုပြပြတသားမိစိမ်းပြလိုက်တာဖြစ်ပါတယ
်။ဒေါက်တာတင်မျိုးဝင်းဦးဆောင်နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာနိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိတပတ်ကြာခီးစဉ်ဖြင့်တရုတ်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ရှင်
။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့လူအခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။နိုင်ငံတကာလူမှုအတိုင်းဝိုင်းတွင်လူအခွင့်ရေးအခြေအနေတွေတစတဲ့တစဆောက်ရောက်လာနေသလိုယိုယွင်းပြပြမှုတွေဖြစ်နေပြီလို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကတတိပေးလိုက်ပြီးဥပဒေတွေကလည်းနိုင်ငံတွေမှာလူမှုရေးအရစီးလုံးညီညွတ်မှုကိုချိန်ချောက်နေတယ်လို့ပြောဆိုလိုက်ပါတယ်ဂျနီဗာမှာရှိတဲ့ကုလလူအခွင့်ရေးကောင်စီမှာအမှားစကားပြောကြားစဉ်ကော်မရှင်နာမင်းကြီးဇာအီရာအီအယ်ဟူစိန်ကသူ့ရဲ့စိုးရိမ်မှုကိုအဲ့ဒီလိုပြောသွားတာပါလီဇာစလန်ရဲ့သတင်းလွှာကိုဦးဆက်မိုးဝေကတင်ပြပေးပါမယ်ရှင
်လူခွန်ရေးအခြေအနေတွေဆိုးရွားနေတဲ့အထက်ကမှကိုလံဘီယာအစိုးရနဲ့ဖတ်တဘုံအုပ်စုတို့ကြားဆယ်စုနှစ်၅စုကြာဖြစ်ပေါ်နေတဲ့စစ်ရက်ဆိုင်တွားစီခဲ့တဲ့သဘောတူညီမှုကိုကော်မရှင်နာမင်းကြီးဇာအီရာအီအယ်ဟူစိန်ကရွေးထုတ်ပြီးတော့ချီးမွမ်းလိုက်ပါတယ်သူ့အနေနဲ့စိုးရိမ်မှုအဖြစ်ဆုံးလွန်ဆိုးရတဲ့အခြေအနေကြုံနေရတဲ့နေရာကတော့စီးရီးယားနိုင်ငံမြောက်ပိုင်းရဲ့မြို့တော်အရှိအလက်ဘူဖြစ်တယ်လို့ပြောပါတယ်။အဲ့ဒီအရက်မှာပိတ်မိနေတဲ့တိမ့်နဲ့ချီတဲ့ပြည်သူတွေနဲ့သူ့ရဲ့ကော်မရှင်ရုံးကြားမှာအဆက်အသွယ်ပြတ်တောက်နေသလိုအကူအညီတွေလည်းမပေးနိုင်ဘူးလို့သူကပြောပါတယ်
။ Pounded by accelerating bombardment, deliberately deprived of food and medical care, many of them including small children.report
ဆန္ဒရေးခါရီဆေးဝါးအကူအညီတွေမရောက်ရှိနိုင်အောင်မပုတ်ပင်းနိုင်အောင်တမင်ဆက်ဆက်ကိုရွယ်ပြီးတော့ဘုံတွေကျဲချနေပါတယ်ကလေးငယ်တွေအပါအဝင်လူတွေအများအပြားဆေးရတော့မဲ့အချိန်ကိုစောင့်ဆိုင်နေကြရပါတယ်အလွန်ထိတ်လန့်စရာကောင်းပြီးအခြေခံလူအခွင့်ရေးစံသတ်မှတ်ချက်နဲ့လူကျင်ဝတ်ကိုတစားစီစုပ်ပြတ်ဆက်နေအောင်ဖြစ်စည်းနေတဲ့လူရဖြစ်တယ်ဆိုတာထင်ရှားပါတယ
်ကော်မရှင်နာမင်းကြီးကတဖြည်းဖြည်းဆုပ်ယုပ်ကြဆင်းလာနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကမ္ဘာကြီးကိုမတည်ငြိမ်အောင်ချင်းချောင်နေတဲ့ဥပဒေတွေလူစိမ်းတွေကိုလက်မခံနိုင်ပဲစိုးရင်ကြောက်လန့်နေကြတဲ့နိုင်ငံတွေကိုလည်းသတိပေးလိုက်ပါတယ
် Many of my recent missions to Western Europe and North America have included discussions of increasingly worrying levels
ကျွန်တော်ကတော့ခရကျွန်တော်ရဲ့အနောက်ဥရောပနဲ့အမေရိကတိုက်မြောက်ပိုင်းခီးစင်တွေအတွင်းဆွေးနွေးခဲ့ကြတာကတော့ဘာသာရေးလူမျိုးရေးအဆွန်ရောက်မှုအမုန်းတရားနဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်မှုတိုးများနေတာကြောင့်ရွှေ့ပြောင်းအခြေချမှုတွေကိုစန့်ကျင်နေကြသလားဆိုတာပဲဖြစ်ပါတယ်
နိုင်ငံရေးခေါင်းဆောင်တွေဟာနှိမ်ချဆက်ဆံမှုတွေလူမိုက်ဆန်းဆန်းအကြမ်းဖက်မှုကျူးလွန်တာမျိုးတွေကနေသူတို့ရဲ့ပုံကိုယ်ရေးအကျိုးမြတ်ရှာနေကြတယ်လို့ဇာအိကဆွဆွဲပြောဆိုလိုက်ပါတယ်။အမုန်းတရားကြောင့်ဖြစ်ရတဲ့ရာဇဝဲမှုတွေကတနေ့တခြားတိုးများလာနေတယ်လို့လည်းသူကပြောပါတယ်။ဘရိုနီနိုင်ငံနဲ့မြန်မာနိုင်ငံတို့အတွင်ဖြစ်ပွားနေတဲ့ဆိုးရွားတဲ့အခြေအနေတွေပေါ်မှာလည်းသူ့အနေနဲ့အထူးစိုးရိမ်မှုဖြစ်ရတဲ့အကြောင်းလူ့အခွင့်အရေးကော်မရှင်နာမင်းကြီးကပြောပါတယ်။ဘရိုနီနိုင်ငံအတွင်းမှာလူမျိုးစုနွယ်တွေအချင်းချင်းကြားခွဲခြားဆက်ဆံမှုတွေက စိုးရင်စရာကောင်းလောက်အောင်ကြီးထွားလာနေတဲ့အတွက်ဒုက္ခသည်တွေဟာအိမ်ကြီးနာချင်းတိုင်းပြည်တွေကိုထွက်ပြေးခိုလုံနေကြပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းနိုင်ငံရဲ့အနောက်ပိုင်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုကျူးလွန်နေတာတွေထင်းသလိုဖမ်းဆီးမှုတွေပြုလုပ်တာအကျဉ်းချတာနှိပ်စက်ညှဉ်းပန်းတာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားနေတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ
ဥစမိုးဝေတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့အိန္ဒိယနိုင်ငံကငွေဆက်ကူတချို့ဖျက်သိမ်းမှုကြောင့်ဘသူတွေအထိနာစေတယ်လဲဆိုတာကိုလည်းတင်ပြပေးပါမယ်အိန္ဒိယနိုင်ငံမှာထင်မှတ်မထားပဲတန်ဖိုးကြီးငွေဆက်ကူတွေဖျက်သိမ်းလိုက်တဲ့အတွက်ငွေကြေးကျတဲ့မှုအကြီးအကျယ်ကြုံတွေ့နေရပြီးငွေသားနဲ့ပဲလှုပ်အားကားရပြီးငွေသားတွေကိုပဲစုကြတဲ့တန်းနဲ့ချီတဲ့ဆင်းရဲသားတွေကိုအထိနာစေပါတယ်ဒီလိုငွေကြေးပြတ်လတ်မှုတွေနဲ့ကြုံနေရပေမဲ့လည်းအခွန်ရှောင်မှုနဲ့အလွဲသုံးစားလုပ်မှုတွေကိုရပ်တန့်နိုင်အောင်ရည်ရွယ်လှုပ်ဆောင်တဲ့အတွက်အတော်များများကတော့ထောက်ခံကြပါတယ်ဒါပေမဲ့လည်းကမ္ဘာပေါ်ကစီးပွားရေးကြီးထွားမှုနှုန်းအမြန်ဆုံးနိုင်ငံတစ်နိုင်ငံရဲ့စီးပွားရေးကိုနှောက်နှေးသွားမှာကိုတော့စိုးရိမ်မှုတွေရှိနေပါတယ် VOA သတင်းတောက်အန်ဂျနာFirst Risk Cha New Delhi မြို့ကပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်
။အထယ်ကျုပ်စက်ရုံတစ်ခုရဲ့ကြီးကြပ်ရေးမှူးရာမနန်စိန့်ဟာဒေါ်လာ100နဲ့ညီမျှတဲ့ဖြတ်သိမ်းပြီးသားရူပီငွေဆက်ကူတွေကိုပြန်လှည့်ဖို့အတွက် New Delhi မြို့ဝင်းဝင်းနေတဲ့ရပ်ကွက်တနေရာကဘန်တစ်ခုရဲ့ရှိမှာမနေ့9နာရီကတည်းကတွားရောက်တန်းစီနေတာဖြစ်ပါတယ်။သူလာတန်းစီရတဲ့အကြောင်းနဲ့ပတ်သက်ပြီးရာမနန်စိန့်ကအခုလိုပြောပါတယ
်။ချူတီလက်ကြရတယ
်။
ဒီမှာလာရဖို့အတွက်ကျွန်တော်ခွင့်ယူထားပါတယ်။ဒီမှာတန်းစီရတာဒီနေ့လေဆိုရင်လေးရမြောက်သွားပါပြီခြေတော့ဒီတာညောင်းကုန်တာကျွန်တော်ရဲ့ဒုက္ခကိုဘယ်သူမှဂယူမဆက်ကြပါဘူ
းအမေရိကန်ဒေါ်လာ15ဒေါ်လာနဲ့ညီမျှတဲ့ရူပီ1000ဒံနဲ့ဒေါ်လာ9ဒေါ်လာပြား90နဲ့ညီမျှတဲ့ရူပီ500ဒံငွေဆက်ကူတွေကိုအစိုးရကအသုံးပြုခွင့်ပိတ်ပင်လိုက်တဲ့အချိန်ကလေးကစပြီးတော့ဘန်တွေရှိမှလူတွေအဆက်မပြတန်းစီနေကြတာဖြစ်ပါတယ်ဒါဟာနိုင်ငံအတွင်းလက်ပတ်နေတဲ့ငွေကြေးပမာဏရဲ့86ရာခိုင်နှုန်းကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်ငွေလဲဖို့အတွက်ဘန်ရှိကောင်တာမှာလူတွေအလူရဲ့တိုးဝင်နေကြတာကြောင့်အခြေအနေကအယံကိုပြင်းပြတာဖြစ်နေပါတယ်။အလုတ်ရှင်တွေကငွေဆက်ကူဟောင်းတွေနဲ့ပဲဆက်ပြီးလှုပ်အားကားတွေပေးတယ်။ရွှေ့ပြောင်းအလုတ်သမားတွေနဲ့နေစားအလုတ်သမားတွေကတော့အဆိုးဆုံးထိခိုက်နေနိုင်ရသူတွေပါ။ဆောက်လုပ်ရေးလုပ်ငန်းအလုတ်သမားတူဖြစ်တဲ့ဖာဝန်ကူမာမန်ဒါကအခုလိုပြောပါတယ
်။ When I take the 1000 rupee bill
ရူပီငွေ1000တန်းနဲ့ဈေးထဲမှာသွားပါရင်ဈေးသားတွေကရူပီငွေ900နဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုပဲပေးလို့ရမယ်လို့ကျွန်တော်ပြောရပါတယ်။အိမ်မှာစားတောက်စရာတွေကလည်းကုန်ပြောက်ဖြစ်နေပါပြီ
။ညူဒယ်လီမြို့ဂျဝါဟာလာနရူတက်ကသူကစီးပွားရေးပညာရှင်အာရွန်ကူမာကတော့အခုလိုငွေဆက်ကူအများအပြားတစ်ချိန်တည်းလင်းလင်းမြန်မြန်ဖျက်သိမ်းလိုက်တာဟာတန်းနဲ့ချီတဲ့ဆင်းရဲသားတွေကိုကြီးမားတဲ့ဒုက္ခဆင်းရဲဖြစ်စေတယ်လို့ပြောပါတယ်
။ By and large the poor people don't have savings.Therefore they hardly have bank accounts.
စင်ရဲသားအများစုဟာစုငွေကြီးမရှိကြပါဘူး။ဒါကြောင့်မို့သူတို့မှာဘဏ်စင်းတွေဖွင့်ထားလို့မရှိသလိုသူတို့မှာငွေထုတ်ယူစရာဘဏ်ကပ်ပြားတွေလည်းမရှိကြပါဘူး
။တရားမဝင်ကြွယ်ဝချမ်းသာမှုတွေကိုတိုက်ဖျက်ဖို့အတွက်လှုပ်ဆောင်တာဖြစ်တာကြောင့်ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ရေရှည်ကောင်းစားရေးအတွက်ရည်တူအနစ်နာခံရတာဖြစ်တယ်လို့ပြောပါတယ်။ပြဿနာအတော်များများရှိနေပေမဲ့လည်းအာဂတိလိုက်စားမှုကိုစိတ်ပြည့်နေကြတဲ့လူလတ်တန်းစားတွေနဲ့ဆင်းရဲသားအတော်များများကတော့ဒါကိုလက်ခံကြပါတယ်။ဘန်တွေရှိမှတန်းစီကြတဲ့လူတွေထဲမှာအိမ်ရှင်မတွေလူငယ်တွေနဲ့တက်ကြီးရွယ်ဦးတွေလည်းပါဝင်ပါတယ်။ချိုးချံချွေတာနေရပေမဲ့ဇောဒကတက်လို့မရှိပဲတန်းစီရတာတရရရလောက်ရှိပြီဖြစ်တဲ့အိမ်ရှင်မဆရီတာရနာကတော့အခုလိုပြောပါတယ
်။ဟုတ်ပါဆောပ
ါအဆင်ပြေပါတယ်။တင်းနှစ်ရက်လောက်ဆိုရင်တော့ကိစ္စမရှိပါဘူး။ကျမတို့တီးခံနိုင်ပါတယ
်။အလှည့်ရောက်ဖို့စိတ်ရှိရှိနဲ့တန်းစီပြီးစောင့်နေတဲ့စီးပွားရေးသူတေတီမီရာခဖိုးကလည်းအခုလိုပြောပါတယ်။
This is a good thing done by the
ဒါဟာဝန်ကြီးချုပ်ကနေလုပ်တဲ့ကောင်းတဲ့အရာတစ်ခုဖြစ်ပါတယ်။အာဂတိလိုက်စားတဲ့စနစ်ကိုအမှန်တကယ်ရှင်းလင်းနိုင်မှာဖြစ်ပါတယ်
။ဒါပေမဲ့လည်းငွေသားတွေကိုပဲအသုံးပြုကြတဲ့မောင်ခိုဈေးကွက်ထဲကကုန်သည်တွေပြန်ကျဈေးတွေနဲ့စီးပွားရေးလုပ်ငန်းအတော်များများရေရှည်အကျတဲတွေနဲ့ကြုံတွေ့ရမှာကိုတော့စိုးရိမ်တယ်လို့စီးပွားရေးပညာရှင်အာရွန်ကူမာကပြောပါတယ
်။ Growth is slowed down dramatically.
ဒီလအတွင်းမှာတော့စီးပွားရေးကြီးထွားမှုနှုန်းချက်ချင်းနှေးကွေးသွားမှာဖြစ်ပါတယ်။ငွေကြေးပြတ်လတ်မှုအကျတဲကိုကျော်လွှားနိုင်မှုက၈လကနေ၁၀လအထိအချိန်ယူရမှာဖြစ်ပါတယ
်။ဆိုလိုတာကတော့ငွေဆက်ကူတဲ့တွေရဖို့ဘန်တွေရှိမှတန်းစီနေကြတဲ့သူတွေကိုအတော်နဲ့အဆုံးသတ်နိုင်မှာမဟုတ်ပါဘူးရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင် သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက
်အခုဆက်လက်ပြီးတော့ဒီဆောင်းနှင်းတွေဝေတဲ့ဒီနှစ်သက်ကူရာသီရောက်တိုင်းဒီရသည်ကိုခန်းစားရေးဖွက်ထားတဲ့သချင်းတွေခရစ်စမတ်သချင်းတွေနဲ့ဖျော်ဖြေပေးနေကြအတိုင်းဒီဇင်ဘာတရက်ဒီနေ့မှာတော့အဆိုတော်ခိုင်ထူးတည်ဆိုတဲ့နှင်းဝေတဲ့ဆောင်းသချင်းနဲ့ဖျော်ဖြေပေးကြပါတယ်ဆက်ပြီးနားဆင်ကြပါရှငခိုင်ထူးတည်ဆိုတဲ့နှင်းဝေတဲ့ဆောင်းသချင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းကြာတာပရိနေမနဲ့6နိုင်ကနေ9နိုင်တိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့သူယုံကြည်ရအစီအစဉ်တွေအပြင်ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်မှာတော
့ဟိုမှာစက်ငွေရဈေးကျလာတဲ့ဒေါ်လာဈေးကတက်လာတဲ့အနေအဲ့တော့တိုင်းပြည်ရဲ့စီးပွားရေးအခြေအနေကမကောင်းဘူးဆိုတဲ့အနေအထားပြောလို့ရပါတယ်။တခြားဘက်ကိုကျွန်တော်တို့လက်ကြည့်ကြပါစို့
ဦးအောင်ဒီနေ့ပြောသွားတာပါပြည်စုံနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးကျော်စန္ဒာစူးစီးတင်ပြထားပါတယ်ရှင
်ဒေါအောင်ဆန်းစုကြည်သူပေးထားတဲ့ညဉ့်ညဉ့်ကလေးကိုအကောင့်ထဲဖော်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ Christian Science Monitor ထဲမှာဇောက်ယန်တန်ရေးသားထားတာကိုဦးစွာတင်ပြလိုပါတယ်မြန်မာပြည်ကိုယင်းနှိမ့်မြှုပ်နှံမှုတွေလာရောက်ရေးအတွက်ညဉ့်ညဉ့်ရေးဟာအဓိကကြတယ်လို့ဒေါအောင်ဆန်းစုကြည်ကဆိုပါတယ်အခုခါမှာတော့ရိုဟင်ဂျာမွတ်စလင်တွေရင်ဆိုင်နေရတဲ့အကြမ်းဖက်မှုကိုဖြစ်ရှင်းဖို့သူဖိအားပေးခံနေရပါတယ်။နိုင်ငံမဲတွေအပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေနိုင်တဲ့စီရင်လုပ်တဲ့ဆိုတဲ့ဆူဆွဲပြောဆိုနေကြတဲ့အခြေအနေနဲ့ပတ်သက်ပြီးရှုတ်ချဖို့ပြက်ကွက်တယ်လို့ဝေဖန်ခြင်းလည်းခံရပါတယ်။ဒေါအောင်ဆန်းစုကြည်ကတော့တိုင်းပြည်မတည်ငြိမ်ဖြစ်မှုကိုမလိုလားဘူး။ဒါပေမဲ့သမိုင်းတခြားစီးလုံးညီညွတ်မှုကင်းမဲ့လာခဲ့တာဖြစ်တယ်။ဒါကြောင့်အမျိုးသားပြန်လည်စစ်မြေးဟာမရှိမဖြစ်လိုအပ်တယ်လို့စင်ကာပူမှာပြောကြခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာယခင်ဗြိတိသံတမကြီးမတ်ခဲနင်းကတော့ညဉ့်ညံရေးမိစုတစောင်းလိုပုဂ္ဂိုလ်တူအနေနဲ့ဒီပဋိပက္ခညင်အေဖို့လုတ်သင့်တယ်ဆိုတာကတော့သဘာဝကျပါတယ်။အဲဒါပေမဲ့သူရင်ဆိုင်နေရတဲ့စင်ခေါ်မှုပမာဏဟာဘလောက်ကြီးမားလှတယ်ဆိုတာကိုလည်းအားလုံးကအသိအမှတ်ပြုကြရမှာဖြစ်ပါတယ်လို့ဆိုပါတယ်။ဖွဲ့စည်းပုံအရအကန့်အသတ်နဲ့သာအာဏာရရှိထားတဲ့ဒေါအောင်ဆန်းစုကြည်ဆိုတာဟာပြဿနာကြီးမားလှတဲ့ရိုဟင်ဂျာကိစ္စကိုလက်ခံရရှိခဲ့တာပါ။ရခိုင်ပြည်မြောက်ပိုင်းကရိုဟင်ဂျာတွေအနက်တချို့ဟာမြန်မာနိုင်ငံမှာရာဇဝတ်ချီနေလာခဲ့ကြပေမဲ့လူမျိုးရေးအရာကတော့သူတို့ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဘင်္ဂလီမျိုးနွယ်တွေဖြစ်ကြပါတယ်။မြန်မာပြည်ကဗဟုဘာသာဝင်အများစုကသူတို့ကိုနိုင်ငံသားအဖြစ်အသိအမှတ်မပြုကြပါဘူး။ NLD ဟာသူတို့ကိုနိုင်ငံသားပေးဖို့အစီအစဉ်တရက်ကို2015မှာစတင်ခဲ့ပါတယ်။ဒါပေမဲ့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတန်တရားဝင်ချင်းခံခဲ့ရတယ်လို့ကြေညာထားပါတယ်ခင်ဗျာ။အင်ဒိုနီးရှားဟာရိုဟင်ဂျာတွေရဲ့နောက်ဆုံးမျှော်လင့်ချက်ဖြစ်တဲ့ဆိုတဲ့ကောင်းစဉ်တဲ့ Jakarta Post မှာ John Quine ရေးသားထားတာကိုဖတ်ရပါတယ်။ရိုဟင်ဂျာတွေရဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေဟာဆက်လက်ကြီးထွားလာနေပါတယ်။အင်ဒိုနီးရှားအစိုးရကချက်ချင်းတုံ့ပြန်ဆောင်ရွက်ခြင်းမရှိဘူးဆိုရင်စိတ်နောက်ကျသွားပါလိမ့်မယ်။ဒီပြဿနာကိုသံတမန်နီးနဲ့ချင်းချင်းချင်းချင်းလက်မလွှဲနိုင်ဘူးဆိုရင်မြန်မာပြည်ကစွန့်ခွာထွက်ပြေးလာမယ့်ဒုက္ခတွေတွေဟာဒေသတွင်းမှာလက်မနိုင်ချေမနိုင်အနေအထားမျိုးဖြစ်လာပါလိမ့်မယ်။အစ်တောင်အရှဒေသဟာအရှေ့လက်ပိုင်းဒေသအာဖရိကတောင်အမေရိကတို့နဲ့အလှမ်းဝေးတဲ့အတွက်25နှစ်လောက်ရေပြင်နယ်နိမိတ်ညင်းကြမှုရှိခဲ့ပါတယ်။2015အစောပိုင်းမှာတော့ရိုဟင်ဂျာ2000ခွဲလှေစီးထွက်ပြေးလာပြီးထိုင်းမလေးရှားအင်ဒိုနီးရှားတို့ကိုရောက်ရှိလာပါတယ်။ပြီးခဲ့တဲ့လကရိုဟင်ဂျာတောင်ကျန်းသူတွေနေစားစခန်းကိုဝင်တိုက်တဲ့ဆိုပြီးတဲ့နောက်အစိုးရလူမျိုးရေးတပ်တွေပုံမှုဝင်လာတဲ့အတွက်ရိုဟင်ဂျာတွေရဲ့အခြေအနေပြန်လည်ဆိုးရွားလာပါတယ်။ဒါကြောင့်မြန်မာပြည်ကထွက်ပြေးလာကြသူတွေပုံမှုများလာခဲ့ပါတယ်။အုပ်စုလိုက်ဝရုံသွန်းကားဝင်ရောက်လာကြရင်နေဆက်လုံခြုံရေးရုတ်တရက်ပြပြသွားတတ်တယ်ဆိုတော့ဥရောပမှာလက်တွေ့ကြုံခဲ့ရပါပြီ။အခုအရေးမှာကုလသမဂ္ဂဟာရည်ရွယ်ချက်ကောက်မိမဲ့လက်တွေ့ပါမှမလုပ်နိုင်ပါဘူး။ထောက်ပံ့ရေးလမ်းကြောင်းဖွင့်ပေးဖို့တိုက်တွန်းယူမဲ့ရှိပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာပြီးရင်အမေရိကန်နဲ့အာရှပစိဖိတ်ဒေသဆက်ဆံရေးလည်းမရေရာပါဘူး။တရုတ်နဲ့ဩစတြေးလျတို့ကလည်းဒီကိစ္စမှာသိပ်ပါဝင်ဖွယ်မရှိကြပါဘူး။အာဆီယံကလည်းသိသက်သက်လက်လက်လှုပ်ရှားတာမတွေ့ရပါဘူး။ဆိုတော့ကမ္ဘာမှာမွတ်စလင်အများဆုံးအင်ဒိုနီးရှားဟာဒီကိစ္စမှာတာဝန်အစီအစဉ်ဖြစ်လာပါတယ်။လုံခြုံရေးထိုးစစ်တွေကိုရပ်ဆိုင်ဖို့မြန်မာအစိုးရကိုတိုက်တွန်းရမှာဖြစ်တယ်လို့နေရစွန့်ရိုဟင်ဂျာ3000ကျော်အတွက်လည်းစာနာမှုအကူအညီတွေပေးထောက်ပံ့ထားဖို့လိုအပ်တယ်လို့ကြေညာထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လာလာတန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီလိုမျိုးနဲ့တင်ပြမယ် idiom အသုံးကတော
့ hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ to swallow swallow ကမျိုးချတာဆိုတော့စကွိုက်ထူငယ်ဓာတ်ရိုက်ဒီဘေကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုရဲ the white ဒီဘေကတော့လူတဦးအနေနဲ့လက်ခံဖို့ခက်ခဲတာကိုဆလိုတာဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်
It's hard to swallow that women do not get equal pay with men for equal work. Hard to swallow.
အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုတော့ဦးကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ပြည်တွင်းပြည်ပဖိအားတွေရင်ဆိုင်နေရတဲ့ NLD အစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မြန်မာနိုင်ငံ NLD အစိုးရဟာအခုချိန်မှာပြည်တွင်းပြည်ပဖိအားတွေနဲ့ရင်ဆိုင်နေရတဲ့ဆိုရင်မားမယ်မဟုတ်ပါဘူးဆီအာနာရှင်စနစ်အောက်ရုံးထွက်ကာစအမှုနယ်နဲ့ဒီမိုကရေစီနိုင်ငံတိုင်းလိုလိုကြုံတွေ့ရစမြဲဒီစိန်ခေါ်မှုတွေဟာဘလောက်ပြင်းထန်တယ်လဲဘလို့ရင်ဆိုင်ကြော်လွားနိုင်မလဲဆိုတာမြန်မာနိုင်ငံရေးသုံးသပ်သူတွေဖြစ်ကြတဲ့1990ပြည့်ရွေးကောက်ပွဲပလဲမြွနယ်ပြည်သူ့လွတ်တော်အမှတ်ဒေါက်တာတင့်ဆွေဦးအောင်သူငိမ့်တို့နဲ့အတူဦးကျော်စန်းသာဆွေးနွေးသုံးသပ်ထားတဲ့ဒီမြန်မာရေးဆွေးနွေးခန်းမှာဦးအောင်သူငိမ့်ကအခုလိုစတင်ပြောကြားထားပါတယ်ရှင်
တိုင်းပြည်ထဲမှာအခုလက်ရှိစီးပွားရေးအကျပ်တဲပေါ့နော်။ဘာမှအကျငွေရဈေးကျလာတဲ့ဒေါ်လာဈေးကတက်လာတဲ့အနေအဲ့တော့တိုင်းပြည်ရဲ့စီးပွားရေးအခြေအနေကမကောင်းဘူးဆိုတဲ့အနေအထားပြောလို့ရပါတယ်။တခြားဘက်ကိုကျွန်တော်တို့လက်ကြည့်ကြပါစို့။ငင်းရည်ရည်နဲ့ပတ်သက်လို့ရှိရင်အခုလာမဲ့2018 February မှာဒုတိယအကြိမ်မြောက်ပင်လုံညီလာခံတိုင်းငင်ကြီးလိုက်မယ်ဆိုရင်လည်းမြောက်ပိုင်းမှာတိုက်ပွဲတွေပြန်ပြီးတော့ဖြစ်လာတယ်။ကျွန်တော်တို့ငင်းရည်ရည်ညီလာခံကလည်းဘယ်လိုအခြေအနေမျိုးဆက်သွားမလဲဆိုတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခါကျတော့ကျူရရဲ့အထူးသဖြင့်တော့စွမ်းဆောင်မှုပေါ့ကျွန်တော်တို့ performance ဒီအနေအထားမှာလည်းလူတော်တော်များများကဝင်တော့သိတော့စိတ်တိုင်းမကြကြဘူးခင်ဗျဆိုတော့ဒီလိုအနေအထားတွေကြုံရတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့ဆရာဦးတင်းဆွေရဲ့သုံးသပ်ချက်လည်းကျွန်တော်ကြားချင်ပါတယ်ဆရာ
အဲဒီကနေ့ NLD ဦးဆောင်တဲ့ဆိုတော့ရင်ဆိုင်နေရတာဟာမြန်မာနိုင်ငံလွတ်ရေးရကတာတက်လာတဲ့ဝင်းကျုပ်ဦးနုလက်ထက်ကပြဿနာပေါင်း16,000ဆိုတဲ့ကာလနဲ့ခက်ဆင်စင်လို့ပြောရမှာခင်ဗျအဲ့တော့ဝင်းညဦးနုဟာပြည်တွင်းစစ်ကိုရင်ဆိုင်ခဲ့ရတယ်။အဲ့ဒီဦးနုတဲ့ပိုစ်ကန်ဆိုးတယ်လို့ဆိုရမယ်။အဲ့ဒီဆိုရဖို့ကတော့ဒီအတိုက်ခံနိုင်ငံရေးပါတီတွေကနေပြီးတော့နိုင်ငံရေးကစားမှုတွေဆိုတဲ့ရင်ဆိုင်မှုကိုပါရင်ဆိုင်နေရပါတယ်။ဘလောက်ကိုအောင်သူငင်းဆွေးနွေးသလိုတန်ဒီရဲ့စီးပွားရေးအခြေအနေဆက်လာကလည်းထိုးရတယ်ဆိုတာကမှအဲ့တော့ချုပ်ပြောရင်အဲ့ဒီဆိုရဟာတန်ကြီးမားတဲ့အဲစင်ကောမူကြီးကိုရင်ဆိုင်ဖြတ်တန်းပြီးတော့စူးစမ်းပြီးကြော်လွားနေရတဲ့ကာလတခုဖြစ်တယ်ဒါ NLD အတွက်တနည်းအားဖြင့်ဟိုအနိုင်နဲ့ကာလတခုကိုဖြတ်တန်းနေရတယ်တနည်းအားဖြင့်တိုင်းပြည်လည်းပဲအနိုင်နဲ့နေရကာလတခုကိုဖြတ်တန်းနေရတာနဲ့တူပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့တကယ်တမ်းကျတော့ညစုတစ်ဝက်ကြော်ကြော်ယူရင်းပြက်ပြက်လာတဲ့အခြေအနေမှာဒီမိုကရေစီဆိုပြီးအစိုးရတက်လာတာတစ်နှစ်တောင်မပြည့်သေးတဲ့ကာလဖြစ်ပါတယ်နောက်ပြီးတော့ဒီလိုနုနယ်တဲ့ဒီမိုကရေစီနိုင်ငံတွေမှာဒီလိုပြဿနာတွေချက်ချင်းမပြေလည်သွားဘူးဆိုတာကတော့ကမ္ဘာနဲ့အဝန်းကြုံနေရတာပဲဖြစ်တယ်ခင်ဗျာဆိုတော့ဒီကိစ္စကိုလူတွေဟာဆန္ဒစောနေကြတာများဖြစ်နေသလားဆရာစသုံးသပ်ပါတကယ်ဆို
။အာလူပြည်သူလူထုကိုတော့ကျွန်တော်ဟိုအပြစ်မပြင်လို့ပါဘူး။ဒါတခုတော့ရှိတယ်ပြည်သူလူထုကအပြုံးလင်းကြီးခဲ့ကြတယ်ဆိုတဲ့တစ်ချက်ကတော့ရှိတယ်မျောလင်းတဲ့ခါမှာဖြစ်လာတာတွေကမျောလင်းတယ်လို့မဖြစ်ဘူးဆိုရင်တော့သူအာမရရဘူးဖြစ်တယ်။အဲ့လိုအာမရတာလဲသဘာဝတော့ကြားတယ်။ဒါပေမဲ့စစ်အာဏာရှင်စနစ်ကနေရွေးချယ်စရာလမ်းဟာ NLD ဖြစ်တယ်ဆိုတော့မှန်ကန်တဲ့နိုင်ငံရေးဆွံ့ပြချက်နဲ့မဲပေးလာတဲ့အချိန်မှာအခုလိုပြဿနာတွေကြုံတဲ့အခါမှာတချို့သောအစိတ်ပိုင်းတွေကနေပြီးတော့စစ်တပ်ကပဲပူကောင်းသလားဆိုတော့မှားယွင်းတဲ့မျိုးလင့်ချက်ကတော့မရှိသင့်ဘူးလို့ကျွန်တော်ထောက်ပြလိုပါတယ်။အခုလည်းပဲစစ်တပ်ကိုယ်တိုင်ကသိတယ်လို့ကျွန်တော်ယူဆတယ်သူတို့ကြီးတဲ့အုပ်ချုပ်လည်းပဲဒီတဲ့ဒီကောင်းစရာမရှိဘူးလို့ဟိုစစ်တပ်ကိုယ်တိုင်ကလည်းသဘောပေါက်ပါပါအဲ့တော့ပြဿနာဖြစ်ရှင်းတဲ့အခါမှာဒီမိုကရေစီရဲ့အစိုးရလက်ထက်မှာပုံလင်းမြင်သာမှုနဲ့ပြည်သူလူထုပါဝင်မှုပိုကောင်းတဲ့အတွက် ကျွန်တော်တို့ဟာဒီလိုအစိုးကြီးရနေနောက်ထပ်အစိုးလေးတွေဖြစ်အောင်ဆင်စဉ်ဆင်ခဲဆင်ခဲဖြစ်စဉ်အပေါ်မှာနိုင်ငံရေးလမ်းဆိုင်မှုကျွန်တော်ရှောက်ကြရမှာဖြစ်တဲ့တွေ့ဝေဖန်သုံးသပ်တဲ့လူတွေရွေးချယ်စရာလမ်းရှာတဲ့လူတွေမှာအချင်းချင်းမှုနဲ့ရည်ရှိကြီးမှုကိုဟိုဥတည်တဲ့နယ်လို့ကျွန်တော်အကြံပေးပါရစေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာပြောတဲ့အထက်မှာပါတီရဲ့ဒါဒီမိုကရေစီလိုရတဲ့နိုင်ငံရေးသမားတွေရဲ့စစ်တပ်ရဲ့ထားပြည်သူလူထုရဲ့အကုန်လုံးကဒီဒုက္ခတွေကိုကြံ့ကြံ့ခံပြီးတော့ရင်ဆိုင်ကျော်လွှတ်ရမယ်ဆိုတဲ့သဘောကျွန်တော်နားလည်ပါတယ်။အဲ့မှာပြည်သူလူထုပါဝင်ထိုင်တဲ့အခန့်ကဏ္ဍကိုလည်းဆရာနည်းနည်းလေးပြောပြပါအောင်။တကယ်တော့အစိုးရကြီးလိုလိုမရတဲ့ကိစ္စပါဒီမိုကရေစီထောင်လေဆိုတာ
။မှန်ပါခင်ဗျာ။ပြည်သူလူထုပါဝင်မှုကအတော့ကိုအဓိကကြားတယ်။အုပ်ချုပ်နေတဲ့အစိုးရကလည်းလမ်းဖွင့်ပေးဖို့လိုတယ်။နောက်ကအစိုးရသာမကပဲဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေကိုနိုင်ငံလေပြည်သူလူထုရဲ့ခန္ဓာကိုယ်ကိုဖွင့်ပေးဖို့လိုတော့အဲ့ဒီအချိန်မှာပြည်သူလူထုအနေနဲ့ပြည်ပဝံမှုရောနောက်တစ်ခါဝေဖန်သုံးသပ်မှုအကြံပေးမှုတွေမှာဉာဏ်ပညာသုံးပြီးတော့စိတ်လှုပ်ရှားမှုကိုခြေခံတဲ့ထောက်ခံမှုစိတ်လှုပ်ရှားမှုကိုခြေခံတဲ့ကန့်ကွက်မှုတွေမျိုးမဟုတ်ဖြစ်နေသမာသမတ်ကြပြီးတော့ဟုတ်လားနိုင်ငံရေးရည်ရည်ရှိရှိနဲ့ဝေဖန်သုံးသပ်တဲ့တို့တို့မျိုးဆိုရင်အစိုးရဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်နောက်ဆုံးနိုင်ငံတကာပဲဖြစ်ဖြစ်ဟိုလေးစားတဲ့အနေထားတရားကိုကျွန်တော်တိုက်ပြီးရနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကောင်သူငင်းသဘောထားလည်းကျွန်တော်သိကျင်ပါတယ်နုနယ်တဲ့ဒီမိုကရေစီနိုင်ငံတွေကဘာမှပြည်တွင်းစစ်ကနလန်ထားတဲ့နိုင်ငံတွေဆီယနာရှင်စနစ်ကရုန်းကန်ထလာတဲ့နိုင်ငံတွေမှာဒီလိုအခက်အခဲတွေကတော့အနေနဲ့အများစုလိုတွေ့ရမယ်လို့ထင်ပါတယ်သူတို့တွေဘယ်လိုဖြစ်ရှင်းကြလဲကောင်သူငင်းမြန်မာနိုင်ငံအနေနဲ့ကောဒီကိစ္စကိုဘယ်လိုကင်တွယ်သင့်ပါလဲအစိုးရအနေနဲ့
ဟုတ်ကဲ့ဟိုမြန်မာပြည်အနေထားနဲ့ပတ်သက်လို့ပြောရရင်ခုနဆရာဒေါက်တာတင့်ဆွေပြောသွားတဲ့အထက်မှာလည်းတချို့အဖြေတော့ပါသွားပါတယ်ဆိုတော့ကျွန်တော်မြင်တာကတော့အစိုးရကဒီချက်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိသင့်တယ်လို့ထင်ပါတယ်အရင်ဦးသိန်းစိန်ကာလမှာလစဉ်တိုင်းကြီးအခြေအနေနဲ့ပတ်သက်လို့သူ့ရဲ့လုပ်ငန်းနဲ့ပတ်သက်လို့သူမိကုံပြောပါတယ်အခုလက်ရှိအစိုးရကတိုင်းပြည်ရဲ့အခြေအနေဘယ်လိုရှိနေလဲစသဖြင့်ဒီနိုင်ငံတော်အခြေပြမိကုံမျိုးပြောသင့်တဲ့ကာလလို့လည်းကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကကျတော့နိုင်ငံရေးပါတီတချို့ကနေပြီးတော့ဒါတိုင်းပြည်မှာအထွေထွေအဆက်တည်းဆိုင်နေပြီဆိုတော့ဝေဖန်ချက်မျိုးရှိလာပါတယ်အဲ့ဒါဆိုလို့ရှိရင်အစိုးရကဒီတိုင်းပြည်မှာအထွေထွေအဆက်တည်းရှိသလားမရှိဘူးလားဆိုတော့စသဖြင့်နိုင်ငံတော်အခြေပြမိကုံပေါ့နော်ဒီ State of the Union Address ဒီလိုမိကုံမျိုးပြောတင်တယ်လို့ကျွန်တော်ယူဆပါတယ်ဒါကတစ်ချက်ပါနောက်တစ်ခုကတော့ကျွန်တော်တို့ဆရာဒေါက်တာတင့်ဆွေဆွေးနွေးသလိုပဲပြည်သူလူထုပါဝင်မှုအပိုင်းမှာဆိုတော့အဲ့လိုဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်သူလူထုကဘယ်လိုအခန်းကဏ္ဍမှာပါဝင်နိုင်မလဲသာသဖြင့်ဒီလိုကိစ္စမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပို့ပြီးတော့ဖွင့်ဆိုချင်းပြမှုမျိုးတွေလိုလိမ့်မယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့နောက်ကျွန်တော်နိုင်ငံတကာဖိအားပေးမှုကိုလည်းပဲ energy အစိုးရဟာအတော်လေးပြင်းပြင်းထန်ထန်ရင်ဆိုင်နေရလို့ထင်ပါတယ်အထူးသဖြင့် Rohingya ဆိုတဲ့ Muslim Bengali တွေရဲ့ကိစ္စဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံအချို့ကလည်းပဲမြန်မာနိုင်ငံဒီမိုကရေစီထွန်းအားရေးကိုအပြေးခဲ့တဲ့နိုင်ငံတွေဒီအချိန်လေးဟာဘယ်လောက်ထိဒီ energy အစိုးရအနေနဲ့ရောခေါင်းဆောင်ဖြစ်သူတော်ဆန်းစုကြီးအတွက်ကဘေးကျနေကြအခြေအနေဖြစ်နေဆိုတာသူတို့နားမလည်နိုင်ကြဘူးလား PR ပေးခြင်းအပြင်ဒီကိစ္စဟာပြည်လည်လာနိုင်တယ်ထင်သလားအခြေအနေပိုဆွလာနိုင်တယ်ထင်ပါလားကောင်သူညင်းဒီကိစ္စကိုဆက်ဆွေးနွေးပြပ
ါဟုတ်ကဲ့ဟိုအခုကျွန်တော်မြင်တာတော့ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံတကာကိုဖြေရှင်းနိုင်ဖို့ပေါ့နော်ဆိုတော့ပြီးခဲ့တဲ့ကုလသမဂ္ဂရဲ့အထူးထူးအတွေ့အမှုဟောင်းကျွန်တော်တို့ Kofi Annan ကိုပြန်ပြီးတော့ဒီကော်မရှင်မှာတာဝန်ပေးတာတွေ့ရပါတယ်ဆိုတော့အဲ့တော့ဆိုလိုတာကတော့တနည်းအားဖြင့်တော့နိုင်ငံတကာပြဿနာတွေကိုတစုံတရာဖြေရှင်းရင်လည်းသဘောယူဆပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီချက်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိတယ်လို့ယူဆပါတယ်။ကဲအဲ့တော့ကျွန်တော်တို့အခုလက်ရှိပေါ့နော်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာလူခွင့်ရေးချိုးဖောက်မှုရှိနေတယ်မျိုးတုံးသတ်ဖြတ်မှုပေါ့နော်ဒီ ethnic cleansing တွေရှိနေတယ်ဆိုရင်နိုင်ငံတကာသတင်းမီဒီယာတွေကျွန်တော်တို့ဗမာပြည်တွင်းကသတင်းမီဒီယာတွေကိုဒီချက်ပို့ပြီးတော့လွတ်လပ်ခွင့်ပေးမယ်ဆိုရင်တော့တချို့ပြဿနာတွေကဖြေလည်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အခုလိုဆက်ပြီးတော့ပိတ်ဆို့ထားမယ်ဆိုရင်တော့ကျွန်တော်ထင်တယ်မိခွန်းတွေကတော့ဆက်ပြီးတော့ဖြစ်နေမယ်လို့ထင်ပါတယ
်ဆရာဒေါက်တာတင့်ဆွေပြောအောင်ခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့ဒီကိစ္စတခုတည်းကွက်ပြောရင်တော့နိုင်ငံတကာဆိုတဲ့နေရာမှာကျွန်တော်ကတော့လူထားတဲ့ပို့ပြီးတော့အစိုးရမကြည့်ဘူးဘယ်လောက်ကြီးလဲဆိုးလှသလားလို့ဆိုတာကိုတော့ကျွန်တော်မိခွန်းထုတ်ချင်တယ်အခုကိစ္စမှာနိုင်ငံတကာတဲမှာဒီလူမျိုးစု နာမည်တစ်ခုနဲ့ပတ်သက်တဲ့သတင်းကို campaign လို့ခေါ်တော့နော် campaign လုပ်နေတဲ့နိုင်ငံတစ်ခုလည်းပဲရှိပါတယ်အဲ့တော့ဒီ campaign ဟာတကယ်တမ်းဟိုပေါ်ဒီ2012ခုနှစ်ပေါ်ကစားတော့လည်းဒီ campaign ထဲမှာမှန်တာတွေရောမှားတာတွေရောလွဲတာတွေရောနဲ့လုတ်ခဲ့တာပေါ့ဟုတ်အခုလည်းပဲအဲ့လိုလုပ်နေတယ်လို့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီလိုကိစ္စမျိုးကိုဂင်တွေ့တဲ့အခါမှာ energy ကအရင်အစိုးရလက်ထက်နဲ့စစ်အစိုးရလက်ထက်နဲ့မတူတဲ့ချင်းကပ်မှုနဲ့ချင်းကပ်တာကတော့အမှန်ပါပဲအဲ့တော့ဒီချင်းကပ်မှုမျိုးအစ်စ်ကိုတော့ကျွန်တော်တို့ဟိုကြိုးစားအောင်လူခွင့်ရေးသမားတွေကတော့လူခွင့်ရေးကိုတစ်သက်လုံးပြောသွားကြမှာပါဘယ်သူပဲဆိုတာတစ်စ်ပြောကြမှာပါဒါတော့ကျွန်တော်ကတော့ထူပြီးဆိုလာတယ်လို့တော့ကျွန်တော်ကမသုံးသပ်ဘူး energy အနေနဲ့ပြည်သူလူထုမျက်နှာကိုမူတဲ့ချင်းကပ်မှုမျိုးနဲ့ဒီနိုင်ငံတကာကိစ္စကိုဖြည့်ရှင်းနေရတယ်။ပြည်သူလူထုပါလို့ရင်လည်းဆိုတဲ့အပိုင်နောက်တစ်ခုကတိုင်းပြည်ရဲ့အချုပ်အခြာအာဏာဆိုတဲ့အပိုင်ပေါ့ဒီနှစ်ခုကိုကင်ပြီးဖြည့်ရှင်းနေရတဲ့အခါမှာအပြောကတော့ဘယ်လိုမှလွတ်မှာမဟုတ်ဘူးလို့ကျွန်တော်ဆိုမြင်တဲ့နေအဲ့တော့ပြောရရင်ဒီကိစ္စကြီးဟာကျက်ပြက်နေဒီပေါ်မှာဖြည့်ရှင်းမှုဟာဒီခုနလလေးပြောပြောနောက်ထပ်ဟိုနှစ်ပိုင်းပြောပြောခက်သေးတဲ့ဟိုကျွန်တော်မြင်လာတဲ့ LED ကတော့တက်နိုင်သူအကောင်းဆုံးကြိုးစားနေတယ်လို့ပဲကျွန်တော်မြင်ပါတယ်ခင
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့ကိစ္စတစ်ခုကတော့တက်မတော်ရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဆရာဒေါက်တာတင်းဆွေပြောသူဖွဲ့စည်းပုံကိုမပြင်းထန်ကြလည်းပဲတက်မတော်ကလုံးဝလက်မခံလို့ဖြစ်ပါတယ်အဲ့ဒီဟာကိုမပြင်းထန်လို့လည်းမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးရှေ့ကိုမရွေ့ဘူးအရွေ့နေတယ်ဆိုပြီးတော့သုံးသပ်သူတွေကအများကြီးဆွနေကြပါတယ်ဆိုတော့တက်မတော်သည်အဲ့ဒီအစိုးရကိုဘေးကျနေကြဖြစ်အောင်တမင်စောင့်ကြည့်ပြီးတော့အခုနိုင်ငံရေးသမားတွေတချို့ကလော်ဘီလုပ်နေသလိုအခွင့်ကောင်းယူပြီးအာဏာချုပ်ကန်ထိုင်ဖို့စောင့်ဆိုင်နေသလားကြံစည်နေတာလားဒီမိုကရေစီထွန်းကားအောင်သူတို့ပါအဲ့ဒီနဲ့ပြည်သူလူထုနဲ့ပူးပေါင်းပါဝင်ပြီးတော့လှုပ်ဆောင်ခြင်းနဲ့ဆန္ဒရှိပါရဲ့လားအဲ့လိုဆန္ဒရှိရင်ဖွဲ့စည်းပုံကိုနှိမ့်နိုင်ပြီးဘာကြောင့်မပြင်းတင်တယ်လဲဆိုတာသုံးသပ်စီရင်ပါတယ်ကောင်သူချင်းသဘောထားပြောပါခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့တခါတလေလက်ရှိဖွဲ့စည်းပုံတွေကနေပြီးတော့ကြော်လွန်ပြီးတော့အပြင်ကိုသိပ်ထွက်သွားမဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ကျွန်တော်ထင်တယ်တမတော်ဘက်ကပို့ပြီးတော့စိုးရိမ်မှုရှိနိုင်တဲ့အနေအထားရှိတယ်လို့ထင်ပါတယ်တမတော်ဘက်ကပရိုတိုကောလို့ခေါ်တဲ့2008ဖွဲ့စည်းပုံအခြေခံအတိုင်းပေါ့နော်ကြိုတင်ရှိဘာဖြစ်မလဲဆိုတော့ခန့်မှန်းနိုင်တဲ့အနေအထားမျိုးသွားကျင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဒေါက်တာတင်းစီပြောပါခင်ဗျာတက်မတော်ရဲ့သဘောထားဒီဒီမိုကရေစီအောင်မြင်အောင် NLD နဲ့ပူးပေါင်းဆောင်ရွက်နေတဲ့သဘောထားအပြည့်အဝတွေ့ရပါရဲ့လားအဓိကအ
ဲ့လိုများတမင်တကာလုံနေသလားဆိုတဲ့သံတရားကတော့သံတရားရှိတတ်တယ်ခင်ဗျာအဲ့လိုလုံပြီးတော့ဟာလားအနည်းကဆုံးဥပမာပြောတဲ့ထိုင်းနိုင်ငံလူများဖြစ်မလားဆိုတဲ့ဟာမျိုးပေါ့နော်ဒီဟာကတော့ဘယ်လိုမှမဖြစ်တဲ့အရာအဲ့လိုလုံပြရင်လည်းပဲဘယ်နှစ်နှစ်လုံနိုင်မလဲအဲ့လိုဆိုရင်တိုင်းဘောက်ဆိုးသွားမလဲဆိုတဲ့အနေထားတက်မတော်ဘယ်လိုဆိုးသွားမလဲဆိုတာအဲ့ဒါကြောင့်ကျွန်တော်မြင်တာကတော့တက်မတော်ဟာပွန်လင်းနဲ့စဉ်းစားတွေးခေါ်မှုအစ်စ်ကိုခုထိမရသေးတဲ့အနေအထားတည်းရဒါဒါမှစိတ်မကောင်းကြရပါဘူး။ NLD တို့အစိုးရနဲ့ပို့ပြီးတော့လုံနိုင်တဲ့မျိုးတက်မတော်ကပြရင်တော့ကျွန်တော်တို့ကောင်းကြမှာပေါ့
။ဟုတ်ကဲ့နောက်ဆုံးဆိုရင်နောက်ဆုံးဘေးရင်တွေ့ပေးရအောင်ဆရာဆိုတော့ NLD အစိုးရပထမဆက်တန်းအတွင်းမှာတိုင်းပြည်ရဲ့အခြေအနေဟာအကောင်းဘက်ကိုဥတီလာမယ်ထင်လားဒီလိုအကျုပ်လက္ခဏာတွေနဲ့ရောထွေးပြီးတော့ပြဿနာတွေပုံများလာမယ်ထင်ပါလားကွန်ဆူလင်းခတ်တူတို့လေးပြောပါခင်
ဗျ။ဒီလူတို့ကကျွန်တော်တို့စီးပွားရေးကောင်းနေမယ်ဆိုရင်သိပ်ပြောစရာမရှိလာပါဘူး။အခုလိုတိုင်းပြည်ရဲ့စီးပွားရေးဆက်ပြီးတော့ချွတ်ချုံကျလာမယ်ဆိုရင်တော့ကျွန်တော်တို့ထင်တယ်ပြည်သူလူထုဘက်ကလည်းပြဿနာရှိလာမယ်လို့ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဆရာ
တက်မတော်မှလည်းပဲနှစ်ပေါင်းများစွာတမိုင်းကြောင်းရှိတယ်။ NLD မှလည်းနှစ်ပေါင်းများစွာတမိုင်းကြောင်းရှိတယ်။တိုင်းသားလက်နက်ကိုင်အားစုမှလည်းနှစ်ပေါင်းများစွာတမိုင်းကြောင်းရှိတော့ဒီ၃ဘွန့်ဆိုင်ဟာကောင်းတဲ့လမ်းကြောင်းကိုရွေးကြရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့ကံကြမ္မာပိုကောင်းမယ်လို့ကျွန်တော်ဆောက
်ဦးကျော်စင်သာရဲ့မြမရေသုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုတစ်ပတ်မှာတော့ပြည်သူအကျိုးပြုကွန်ရက်စီမံကိန်းမန်နေဂျာကိုတီမင်းသူရဲ့အမြင်ကိုနားဆင်ရပါမယ်မမိုးပြူစီစဉ်တင်ဆက်ထားပါတယ်ရှင်
ချိန်နဲ့မြတွေ့ကြုံပေါ်မူတည်ပြီးတော့ပြောင်းလဲနေတာဖြစ်ပါတယ်။ဒါအပြင်ယုံကြည်မှုတစ်ခုဟာသက်ရှူတဲ့စာအုပ်ကတော့၎င်းဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလုပ်ငန်းပိုင်းဆိုင်ရာရတော့၎င်းမိမိတွေ့ခဲ့တဲ့ပြောခဲ့တဲ့စုံခဲ့တဲ့လူတွေနဲ့တော့၎င်းယုံကြည်မှုဟာအမျိုးမျိုးတည်ရှိလို့နေကြပါတယ်။တစ်ခါတည်းမှာ အတွေးခေါ်ယူဆတစ်ခုပြင်းပြင်းထန်ထန်လေ့လာလိုက်စားလိုက်မယ်ဆိုရင်လေယုံကြည်မှုအစ်တစ်ခုထပ်မံပေါ်ပေါ်လာပါတယ်ငယ်စဉ်ကကျွန်တော်ယုံကြည်ခဲ့တဲ့အရာတွေဟာခုချိန်မှာပြန်လည်ပြီးတော့တဏှာဖြစ်ဖွယ်တွေကတော့အများကြီးရှိလာခဲ့ပါတယ်ကျွန်တော်တို့ယုံခဲ့တာလားဒါမှမဟုတ်ကျွန်တော်တို့ဟာပုံတွင်းချင်းဆိုတဲ့စတီရီယိုတိုက်လောက်ခံလိုက်ရတာလားဒါတွေကတော့ဝေဝဲမရပါဘူးတခါတည်းမှာယောက်ျားဖြစ်ခြင်းမိန်းမဖြစ်ခြင်းကိုယ်ကိုယ်ရာဘာသာမတူညီခြင်းလူမျိုးမတူညီခြင်းပေါ်မှာလဲယုံကြည်မှုကိုစွဲကင်ထားကြပါတယ်အဲ့ဒီယုံကြည်မှုကပြင်းထန်လာရင်တခါတလေမှာတော့အစွဲလန်းဖြစ်သွားပါတယ်တနည်းအားဖြင့်ပြောရရင်တော့လူပုဂ္ဂိုလ်ကိုစွဲတာ၎င်းမိမိဘာသာကိုစွဲလို့တော့၎င်းမိမိရဲ့အတွေးခေါ်အယူဆတစ်ခုကိုစွဲလန်းလို့တော့၎င်းဖြောက်ဖြက်ဖြစ်ဖို့တခါတလေခဲရင်လာပါတယ်အဲ့ဒီအခါမျိုးမှာဆိုရင်တော့ယုံကြည်မှုပြင်းထန်သူလို့အများကမထင်ကြတော့ပဲကောင်းမှသူလို့ပဲနာမည်တက်ခံရတာမျိုးတွေလည်းရှိခဲ့ပါတယ်ယုံကြည်မှုဆိုတာမွေးမြူရပါတယ်ယုံကြည်မှုဆိုတာယုံယုံနဲ့မရပါဘူးတည်တည်လင်းလင်းဖြစ်ဖို့ဆိုရင်လက်ကျင့်ရပါတယ်မွေးမြူရပါတယ်အစဉ်အမြဲလုပ်ကံရပါတယ်အဲ့လိုမျိုးအစင်မြဲလောက်ကိုင်းနေမှသာလင်အဲ့ဒီယုံကြည်မှုကပုံမူပြီးတော့ခိုင်မာလာတာဖြစ်ပါတယ်တခါတလေမှဘာမှမယုံတာကလည်းယုံကြည်မှုတစ်ခုဖြစ်နေပါတယ်ကျွန်တော်တို့လိုနိုင်ငံမျိုးမှာဆိုရင်ယုံကြည်မှုဆိုတာလူတဝူးချင်းတဝူးတော်၎င်းမတူညီတဲ့လူတွေကြားမှာတော့၎င်းကျွန်တော်တို့ရဲ့ယုံကြည်မှုတွေဟာအတော်နဲ့ပါတာကိုတွေ့ရပါတယ်ဒါဟုလည်းကျွန်တော်တို့ယုံကြည်မှုအချင်းဝက်နည်းလာခြင်းလို့ပြောလို့ရပါတယ်။ယုံကြည်မှုတွေအားနည်းခဲ့လို့ပဲခုချိန်ကြီးမကြာတင်ပဲကြာခဲ့တဲ့ပြီးတွင်းစစ်မီးဟာခုချိန်ကြီးကြာရှည်တောက်လောင်နေရတော့ဖြစ်ပါတယ်။ကျွန်တော်တို့ဘာသာမတူရင်လူမျိုးမတူရင်တည်နေရာမတူရင်ကျွန်တော်တို့တစ်ဖက်သားကိုယုံကြည်အောင်ယုံကြည်မှုပေးဖို့အတော်ခက်လာတာကိုတွေ့ရပါတယ်။နောက်ကလူတွေရဲ့ predict လို့ခေါ်တဲ့ကြိုတင်ဆုံးဖြတ်လိုက်တာပါမိမိရဲ့အတွေ့အကြုံရောဒီအရာမျိုးပေါ်တယ်ဆိုရင်ဒီလိုလုပ်ပြီဆိုရင်ဒါမျိုးပြောတယ်ဆိုရင်ဒါကိုဖြစ်ရမယ်ဒီလိုကိုဖြစ်တယ်ကိုဖြစ်နေလိမ့်မယ်ဆိုတော့ကျွန်တော်တို့ရဲ့ကြိုတင်ဆုံးဖြတ်ထားခြင်းဟာကျွန်တော်တို့ဒီတွေရဲ့အချင်းချင်းကြားဆက်ဆံရေးမှာလဲယုံကြည်မှုကိုယော်နေစေခဲ့ပါတယ်အုတ်ချုပ်ပုံရန်တရားတစ်ခုရယ်အုတ်ချုပ်ရလွယ်ကူအောင်ဆိုပြီးအချင်းချင်းကြမှာတွေးခွဲပြီးတော့အုတ်ချုပ်တက်တဲ့အလေးထားရယ်ဒါတွေကြောင့်ကျွန်တော်တို့ရဲ့ယုံကြည်မှုဟာပုံမူပြီးတော့အားနယ်လို့လာခဲ့ပါတယ်ဒါကြောင့်ယုံကြည်မှုဆိုတဲ့အရာကိုကျွန်တော်ယုံနေတာကတော့ပြောင်းလဲတက်ခြင်းပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ကဘာကြီးဟာတဖြည်းဖြည်းကျင်းလာနေပါပြီ။လူတွေဟာတနေရာကနေတနေရာကိုသွားလာမှုတွေများပြားလာတာနဲ့အမျှနေရာဒေသတစ်ခုမှာဖြစ်နေတဲ့ယောဂဗျာတွေဟာလည်းတခြားနေရာတွေကိုချိမ့်ချောင်းနေတဲ့အန္တရာယ်ဖြစ်လာနေပါတယ်။ခဏခေတ်တနေရာနဲ့တနေရာထိတွေ့ဆက်ဆံနေတဲ့ကဘာကြီးမှာယောဂဖြစ်စေတဲ့အရာတွေဟာလည်းတခြားတိုက်တိုက်ကနေမြို့ကြီးတွေစီကို36နာရီအတွင်းအလွယ်တကူရောက်ရှိသွားနိုင်ပါတယ်။ဒါကြောင့်လေလူတဦးနဲ့တဦးဆင်ဆက်မပြထိတွေ့ဆက်ဆံမှုများပြတဲ့အတွက်ကျိလက်ဒေတာတစ်ခုခုမှာဖြစ်ပေါ်နေတဲ့ကြက်ငှက်တုတ်ကွေးလိုယောဂတွေဟာအလွယ်တကူပဲမြို့ပြမှာရှိတဲ့လူတွေထံကူးဆက်စေပြီးအဲဒီကမှတဆင့်ကဘာတဝမ်းကိုနာယီအနေငယ်အတွင်းမှာကူးဆက်ပြန့်နှံ့သွားစေပါတယ်လူဦးရေထူထပ်လွန်းတဲ့နေရာဒေတာတွေမှာတယောက်ဆနှစ်ယောက်ဆကနေစတင်ဖြစ်ပေါ်နေတဲ့ယောဂတွေကနေတစ်ကဘာလုံးကိုပြန့်နှံ့စေတဲ့ကာယောဂမျိုးအထိရက်ပိုင်းအတွင်းမှာတဆင့်ဆင့်ကူးဆက်ဖြစ်ပေါ်စေနိုင်ပါတယ်ကျိုးတင်ကာကွယ်တဲ့နီးစနစ်ဟာလူတွေကိုတည်စေနိုင်တဲ့ယောဂါတွေကိုဟန်တားရေးအတွက်ပထမအဆင့်ကာကွယ်တဲ့နီလန်ဖြစ်ပါတယ်။ တကယ်လို့ကာယယောဂကြီးဆက်ခဲ့မယ်ဆိုရင်တော့ကမ္ဘာအတိုင်းအဝန်းအနေနဲ့ဘယ်နေရာမှာဘာယောဂဖြစ်နေတယ်ဆိုတာအပြင်ဖြစ်လာတဲ့ယောဂကိုကုသနိုင်ရေးနဲ့ထိန်းချုပ်နိုင်ရေးတို့အတွက်အလင်းအမြန်ဆောင်ရွက်ကြဖို့လိုအပ်ပါတယ်ဒါဟာဘာကိုဆိုလိုသလဲဆိုတော့ကမ္ဘာတဝမ်းမှာရှိတဲ့အစိုးရတွေနဲ့ကျန်းမာရေးဌာနတွေအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ဆိုလိုတာလည်းဖြစ်ပါတယ်ဒါပေမဲ့ခိုင်မာတဲ့ကျန်းမာရေးဆောင်ရှောက်မှုမရှိတဲ့နိုင်ငံတွေအများအပြားရှိနေတဲ့အတွက်အဲ့ဒီလိုပူးပေါင်းဆောင်ရွက်ဖို့အခက်အခဲရှိစေပြီးကမ္ဘာကြီးအနေနဲ့ကာယယောဂရဲ့အန္တရာယ်ကိုကာကွယ်ထိန်းချုပ်ဖို့အခက်အခဲရှိစေပါတယ်ကမ္ဘာလုံးဆိုင်ရာကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ဟာအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံပေါင်း55နိုင်ငံနဲ့နိုင်ငံတကာမှာရှိနေတဲ့ကျန်းမာရေးအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ကျန်းမာရေးဆောင်ရှောက်မှုအဖွဲ့အစည်းတွေပူးပေါင်းပါဝင်တဲ့အစီအစဉ်တစ်ခုဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်ကစတင်ခဲ့တဲ့ဒီအစီအစဉ်ကနေလူမှုကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းနေတာတွေကိုကင်တွယ်ဖြည့်ရှင်းရေးကျမကြီးစနစ်အကောင်လာအောင်လှုပ်ဆောင်ပေးရေးလက်ကျင့်တင်ကြားထားတဲ့ကျမကြီးဝန်ထမ်းတွေအနေနဲ့ကြိုတင်ကာကွယ်ခြင်းစုံစမ်းစစ်ဆေးခြင်းကူးစက်ယောဂါတွေကိုတုံ့ပြန်ဆောင်ရွက်ခြင်းစတဲ့ခိုင်မာတဲ့ကျမကြီးစနစ်တွေရှိလာရေးအတွက်ဆောင်ရွက်ပေးနေတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာလုံးဆိုင်ရာကျမကြီးဆောင်ရှောက်မှုအစီအစဉ်ကိုဦးစားပေးလုပ်ငန်းရတစ်ခုအဖြစ်လက်တွေ့အကောင်အထည်ဖော်နိုင်ရေးအတွက်သမ္မတဥပမာဟာပြီးခဲ့တဲ့နိုဝင်ဘာလ4ရက်နေ့ကဒီကမ္ဘာလုံးဆိုင်ရာကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့ဇီဝဗေဒဆိုင်ရာထိန်းချုပ်မှုအန္တရာယ်တွေကိုကာကွယ်တဲ့အမျိုးသားလုံခြုံရေးအစီအစဉ်ရကမ္ဘာလုံးဆိုင်ရာကျန်းမာရေးဆောင်ရှောက်မှုမြင့်တင်ရေးလုပ်ငန်းစဉ်လဲပါဝင်ကြောင်းဇီဝဗေဒဆိုင်ရာထိန်းချုပ်မှုအန္တရာယ်တွေအတွက်တိုင်းပြည်တစ်ခုခုကကြိုတင်ပြင်ဆင်ထားခြင်းမရှိဘဲနောက်ကျကျန်နေခဲ့မယ်ဆိုရင်ကျန်တဲ့တိုင်းပြည်တွေအနေနဲ့ဘလောက်ပဲကြိုတင်ပြင်ဆင်မှုတွေလုပ်လို့အောင်မြင်နိုင်မှာမဟုတ်ကြောင်းသမရအဝါမှာလက်မှတ်ရေးထိုးလိုက်တဲ့ကြေညာစာရမ်းမှာဖော်ပြထားပါတယ်။သမရရဲ့အုပ်ချုပ်ရေးအမိန့်နဲ့အိုဘားမားအစိုးရကထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်ဟာကြိုတင်ကာကွယ်ရေးစုံစမ်းစစ်ဆေးရေးနဲ့ကာယယောဂချင်းချမှုအန္တရာယ်တွေကိုခုခံတွန်းလှန်နိုင်ဖို့အတွက်အကျိုးသက်ရောက်မှုတွေအများအပြားရှိနိုင်အောင်လှုပ်ဖော်ကင်ပဲအသစ်တွေနဲ့ပူးပေါင်းဆောင်ရွက်တာအမေရိကန်အစိုးရရဲ့လုံနိုင်စွမ်းအားလုံးကိုအသုံးချပြီးကမ္ဘာကြီးဘေးအန္တရာယ်ကင်းရှင်းပြီးကူးစက်ယောဂါတွေရဲ့ချင်းချမှုအန္တရာယ်ကနေလုံခြုံစိတ်ချအောင်ဆောက်ရွက်ခြင်းဖြစ်ကြောင်း USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့ကမ္ဘာကျန်းမာရေးဆိုင်ရာအုပ်ချုပ်ရေးမှူးဒေါက်တာအေရီယယ်ပပလိုမန်ဒက်စ်ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မြတ်သက်တင်ပြပေးပါမယ်ရှင
်။လာမယ့်ဇန်နဝါရီလ20ရက်နေ့မှာစတင်ပြီးသမ္မတတာဝန်ထမ်းဆောင်တဲ့အခါမှာအငင်းပွားဝယ်ဖြစ်လာမှာတွေကိုရှောင်ရှားနိုင်မှုအတွက်သူ့ရဲ့နိုင်ငံတကာမှာလှုပ်ဆောင်နေတဲ့စီးပွားရေးကိစ္စရပ်တွေကိုလှုပ်ဆောင်တော့မှာမဟုတ်ဘူးလို့ဘယ်သမ္မတတာဝန်ကိုသာလုံးဝထမ်းဆောင်သွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်။ထရမ့်အနေနဲ့သူ့ပိုင်ဆိုင်မှုတွေအားလုံးနဲ့ဆက်ဖြတ်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ဥပဒေကဘာမှသတ်မှတ်ထားတာမရှိပါဘူး။တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသမှာအရေးပေါ်အခြေအနေတစုံတရာပေါ်ပေါက်လာရင်တုံ့ပြန်နိုင်မှုအတွက်လုံခြုံရေးတွေတင်းကျပ်ထားတယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနပြောခွင့်ရကဗိုလ်တခုနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်စစ်တပ်ကစိုးရိမ်ပူပန်မှုရှိနေတယ်လို့ပြောပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပြည်ပလေရင်တွေစောင့်ကြည့်ပိုင်ခွင့်ရှိမယ်။လေကြောင်းကာကွယ်ရေးဆိုင်ရာခွဲခြားရေးဆောင်နယ်မြေတိစောက်ဖို့တရုတ်နိုင်ငံကအသင့်ဖြစ်နေပြီလို့ပြောပါရတယ်။ဒါပေမဲ့ဒီဆီဇန်ကတားဆီးနိုင်မှာမဟုတ်ဘဲနဲ့တခြားနိုင်ငံတွေဒေါသထွက်ဆရာဖြစ်လာမယ်လို့လည်းဆန်းစစ်သူတွေကမြင်ပါရတယ်။မြောက်ကိုရီးယားကိုစက်တင်ဘာ9ရက်နျူကလ িয়ার ဆန်းတက်မှုတဲ့စီးပွားရေးတံခတ်မှုအစ်စ်ချမှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်တခုနဲ့ကကန့်ကွက်သူမရှိမဲပေးခဲ့ကြပါရတယ်။မက်ဒေါ်နာစားတောက်ဆိုင်တွင်စတင်ဖွင့်လှစ်ခဲ့သူအသက်68နှစ်အရွယ်မီရှယ်အမ်ဂျိမ်းစ်ဒယ်လီဂက်တီဟာကွယ်လွန်သွားပါပြီအခု $5နဲ့ရောင်းနေတဲ့ဘစ်ဂ်မန်ကသူစပြီးရောင်းကစားက45စင်ပဲရှိတာပ
ါတရင်ချင်းချုပ်ကိုဒေါက်ခင်မြတ်သက်တင်ညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမူကမှအင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ကယ်ဗင်ဖော်လန်ဖြစ်ပါတယ်ကြာတာပတင်းနဲ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါကြာတာပတင်းနဲ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နိုင်ခွဲနဲ့9နိုင်အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
Thank you.
This program has come to you from the Voice of America, Washington.